Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ16ရက်တာရိုင်းနေ့မနက်ပိုင်း6:00နာရီ9:00နာရီအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းတိုမီတာ2450နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေကြည့်ရှုနာဆင်နိုင်ပါတယ်။ကျမနာလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီနေ့ကိုကိုစောမိုးကျော်နဲ့အတူပြောပြမှာပါ။ဒီမိနစ်နားဆင်မယ့်သတင်းတွေမှာတော့ Ukraine အတွက်အမေရိကန်ကစီးရဲကူညီနောက်ထပ်ဒေါ်လာ10,000ပေးမယ်တဲ့ရင်အာဖဂန်တာလီဘန်တွေကိုတရားဝင်အတိမတ်ပြဖို့မစင်စားသေးဘူးလို့ရုရှားကပြောလိုက်တဲ့တဲ့ရင်ဆက်ရထိထိုင်ရောက်နိုင်ငံတကာတင်းတွေကိုနားဆင်ကြရမှာပါ
။ကောင်းပါပြီရှင်။ဂျနီဗာလူအခွင့်အရေးကောင်စီညီလာခံမှာမြန်မာအရေးဘာတွေဆွေးနွေးခဲ့ကြပါသလဲ
။ပြည်သူတွေရဲ့အတောင်ဒီမှာကျွန်တော်ရောက်နေရှင်ပါဗျာ။ဒီမြန်မာပြည်ရဲ့ပြည်သူတွေဒီကုလသမဂ္ဂမှာသူတွေအတန်ကျွန်တော်တို့ဒီကနေပြီးတော့ပြန်ပြီးတော့အကူလုပ်ပေးတဲ့သဘောပါ။
အပြည့်အစုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ကြအပြင်စကိုင်းမကွေးနယ်ကရားပြည်နယ်ဖက်ကစစ်ရေးအခြေအနေတွေအမေရိကန်နိုင်ငံရဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဦးကျော်စန္ဒရဲ့မြန်မာအရေးတုံ့ပြန်ချက်နဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်တဲ့တွေကိုကိုအောင်လွင်နဲ့ကိုစောမိုးကျော်တို့ပြောပြပေးပါရှင်
။ယူကရိန်းနိုင်ငံအတွက်စီးရေးကူညီဖြင့်နောက်ထပ်ဒေါ်လာ10,000ပေးရသွားမယ်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။
The president also obviously took this opportunity to inform President Zelensky that we're announcing today
$1 billion ခေါလုံစီယာနဲ့လိုအပ်တဲ့ပစ္စည်းတွေဝယ်ယူနိုင်မှုငွေစားအပါအဝင်လူစားချင်းစာနာမှုအကူအညီဒေါ်လာ225သန်းပေးရမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ယူကရိန်းပြည်သူတွေရဲ့ရေစွမ်းသတ္တိကြံ့ကြံ့ခံနိုင်စွမ်းနဲ့ပိုင်းဖြတ်ချက်တွေဟာကမ္ဘာကြီးအတွက်အားကျစရာဖြစ်နေလဲသမ္မတဘိုင်ဒန်ကကြေညာချက်မှာပြောဆိုကြတာပါ။လူလက်ခွင့်အတွက်တိုက်ပွဲဝင်နေကြတဲ့ယူကရိန်းပြည်သူတွေအတွက်မဟာမိတ်တွေမိတ်ဖက်တွေနဲ့အတူအမေရိကန်ကဆက်လက်ရည်တည်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။
ရုရှားလူမျိုးရဲ့အစွန်းရောက်အကြမ်းဖက်အုပ်စုဖြစ်တဲ့ Russian Imperial Movement RIM ရုရှားနယ်ပယ်ချက်တင်ရေးလှုပ်ရှားမှုအဖွဲ့ကိုထောက်ခံလှုပ်ရှားသူ2ဦးကိုပုတ်ထူးနေမှာအမေရိကန်ပြည်ထောင်စုကတံခတ်အေးအေးယူလိုက်ပါတယ်။ဥရောပအခြေစိုက် RIM ကိုယ်စားလှယ် Stanislav Shachar နဲ့ရုရှားအခြေစိုက် RIM ထောက်ခံသူ Alexander Zugovsky တို့2ဦးကိုအမေရိကန်အစိုးရကအေးအေးယူလိုက်တာပါ။အဲ့ဒီထက်ကစတန်နီစလပ်ဟာ2019ခုနှစ်ကအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့ပြီးအစွန်းရောက်အုပ်စုတွေနဲ့ချိတ်ဆက်ဖို့ကြိုးစားခဲ့ပါတယ်။ဒါအပြင်အလက်ဇန္ဒားဇာဂော့စကီကတော့2014ခုနှစ်ကတည်းက RIM အဖွဲ့အတွက်လက်နက်ဝယ်ယူဖို့ယူကရိန်းဒါအပြင်ယူကရိန်းဒုံဘက်ဒေသတွင်တိုက်ခိုက်နေတဲ့ရုရှားတွေအတွက်စစ်လက်နက်ပစ္စည်းတွေဝယ်ယူဖို့အတွက်အမေရိကန်ဒေါ်လာ3.4 billion လောက်ငွေကြေးရှာဖွေစုဆောင်းပေးခဲ့တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။RIM ရုရှားလှုပ်ရှားမှုအဖွဲ့အားနိုင်ငံတကာငွေကြေးစနစ်ကိုအသုံးပြုပြီးရန်ပုံငွေရရှိရေးလှုပ်ဆောင်ပါတယ်အစွန်းရောက်အမြင်တွေကိုဖြန့်ဝေပြီးဒီမိုကရေစီလှုပ်ထုံးလုံနည်းတွေကိုနှောက်ယှက်ဖျက်ဆီးဖို့နဲ့နိုင်ငံတကာအချမ်းဖက်အဖွဲ့ကွန်ရက်ကိုထူထောင်ဖို့ကြိုးပမ်းနေတဲ့အဖွဲ့ဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနအချမ်းဖက်သမားနဲ့ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးဌာနဒုဝန်ကြီး Brian Nelson ကကြေညာတဲ့ကြမ်းမှာပြောဆိုထားပါတယ်
အမေရိကန်လောင်စာလုပ်ငန်းရှင်တွေအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တွေပုံမထုတ်လုပ်ကြဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်စတင်ခဲ့ကအမေရိကန်ပြည်သူတွေစီးဆင်းတွေစံချိန်တက်နေတဲ့တန်ခံနေရချိန်မှာလောင်စာလုပ်ငန်းရှင်တွေကတော့သုံးစားလောက်အမျက်ထွက်နေတယ်လို့လည်းပြောဆိုထားပါတယ်။ခိုင်မာတဲ့ရေဦးအစီအစဉ်တစ်ခုကိုအစိုးရထံတင်ပြပြီးပြဿနာကိုအတူတကွလက်တွဲဖြေရှင်းကြဖို့လည်းဗိုလ်ထုနေ့ကရေနံထုတ်လုပ်တဲ့လုပ်ငန်းခုနှစ်ခုကိုရေးသားတဲ့စာထဲမှာဖော်ပြထားတာပါ။အမေရိကန်မှာဓာတ်ဆီဈေးတွေဟာပြင်းပြတကားလန်ကုန်$5လောက်ဖြစ်နေတာကြောင့်အမေရိကန်တွေအတွက်စီးပွားရေးအရာဝင်ထုတ်ဝင်ဖို့ဖြစ်လာနေတယ်လို့သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တွေအတွက်လာမယ့်တက်တန်းဝယ်ယူကောက်ပွဲမှာနိုင်ငံရေးအရာချင်းချောက်မှုလည်းဖြစ်နေပါတယ်။ အမေရိကန်မှာကုန်စည်နှုန်းတွေဟာပြီးခဲ့တဲ့နှစ်ကနေရှင်8.6%ကနေတက်လာတဲ့အကြောင်းထောက်ချနေတုန်းကပဲအစိုးရကသတင်းထုတ်ပြန်ထားပြီးဒါဆိုရင်တော့နှစ်ပေါင်း40ကျော်မှာအဆိုးဆုံးလည်းဖြစ်ပါတယ်။လောင်စာဆီဆီကြီးမြင့်မှုဟာလုပ်ငန်းရှင်တွေရဲ့လောဘကြောင့်ဖြစ်ရတယ်လို့သမ္မတရဲ့အကြောင်းပြချက်ပေါ်စီးပွားရေးပညာရှင်တွေကြားအငင်းပွားစရာဖြစ်နေပေမဲ့မဲဆန္ဒရှင်တွေကတော့လက်ခံကောင်းလက်ခံနိုင်ပါတယ်။ Exxon Mobil ကုမ္ပဏီကတော့ရင်းနှီးထုတ်လုပ်မှုတွေတုံ့ပြန်မှုရင်းနှီးမြှုပ်နှံလုပ်ကိုင်မဲ့အစီအစဉ်နဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်အစိုးရထံတင်ပြထားကြောင်းပြောဆိုထားပါတယ်
။ Egypt, Israel နဲ့ EU ဥရောပသမဂ္ဂတို့ဟာတဘာဝတန်ငွေတင်ပို့မှုအတွက်ဗုဒ္ဓဂုဏ်နဲ့မှာသဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်။Israel ရဲ့ LNG တဘာဝဓာတ်ငွေ့အရေးကို Egypt ကသူ့ရဲ့တဘာဝဓာတ်ငွေ့စက်ရုံနှစ်ခုကနေတဆင့်ဥရောပတိုက်ကိုတင်ပို့ရောင်းချဖို့နားလည်မှုစာချုပ်လွှာ MOU ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ Egypt နိုင်ငံမြို့တော် Cairo မှာကျင်းပနေတဲ့မြေရဲပင်နဲ့အရှိတ်ချမ်းဒေသတဘာဝဓာတ်ငွေ့ဆိုင်ရာညီလာခံမှာအခုလိုသဘောတူညီမှုရရှိခဲ့တာပါ။ဒီညီလာခံမှာ Egypt ဟာတခုတည်းသောဒေသတွင်း LNG ဓာတ်ငွေ့အရေးထုတ်လုပ်နိုင်တဲ့နိုင်ငံဖြစ်ပါတယ်။ Egypt ကတဘာဝဓာတ်ငွေ့တွေကိုပြီးခဲ့တဲ့လတည်းကစပြီးဥရောပကိုတင်ပို့နေခဲ့တာပါဥရောပကိုအ धिक သဘာဝတန်ငွေ့နဲ့လောင်စာတွေတင်ပို့နေတဲ့ရုရှားနိုင်ငံကတော့ဗုဒ္ဓဟူးနေ့မှာပဲဥရောပကိုသဘာဝတန်ငွေ့တင်ပို့မှုတွေဖြတ်တောက်လိုက်တယ်လို့အယ်ဂျာဇီးယားရုပ်မြင်သံကြားကနေပေါ်ပြထားပါတယ်ဒါဟာအီဂျစ်နဲ့ EU တို့သဘာဝတန်ငွေ့ရောင်းဝယ်ဖို့သဘောတူညီချက်ရတဲ့အပေါ်ရုရှားအနေနဲ့သဘောမချဘူးဆိုတာကိုပေါ်ပြနေတယ်လို့အခက်ခတ်တွေကဆိုပါတယ်
စံတမ်းမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီအမေရိကန်စံမြန်မာဘာသာအစီအစဉ်ရဲ့ကြောက်တာနေတောက်ကြတာပြင်းနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အာဖဂန်တာလီဘန်တွေကိုတရားဝင်အသိမှတ်ပြုဖို့စဉ်းစားမှမဟုတ်တဲ့ကြောင်းရုရှားကဗိုလ်ထုနေမှာပြောဆိုလက်ပြမယ်လေလူသားချင်းစာနာမှုပြဿနာတွေကိုဖြေရှင်းဖို့အာဖဂန်အာဏာပိုင်တွေနဲ့ဆက်ဆံဖို့နိုင်ငံတော်တော်များမှာတာဝန်ရှိတယ်လို့လည်းပြောဆိုလိုက်ပါတယ်တာလီဘန်တွေကိုတရားဝင်အစိုးရအဖြစ်အသိမှတ်ပြုလက်ခံဖို့ရှိမရှိမင်းမြန်ရမှာလက်တလောဆွနေနေရမျိုးမရှိကြောင်းအချင်းချင်းပြောကြားထားပြီးဘယ်ချင်းဖြစ်မလဲကြိုတင်ခံမှန်းတာလည်းအတိတ်ပဲမဲ့လို့ရဖြစ်ရုရှားဆိုရဲပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကမော်စကိုမြို့ရဲ့ဇင်းစားရှင်းလင်းမှာပြောဆိုသွားတာပါပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့အာဖဂန်နစ္စတန်နိုင်ငံကိုသိမ်းပိုက်လိုက်ပြီးတဲ့နောက်အစိုးရတရဖွဲ့စည်းထားပေမဲ့နိုင်ငံတကာအသံဝင်ကတော့တရားဝင်အသိမှတ်ပြုလက်ခံမထားပါဘူးအာဖဂန်ပြည်သူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နိုင်ရမယ့်ဂရီကုတ်တွေအဲခိုင်တဲ့အဖွဲ့အပါဝင်အာဖဂန်နစ္စတန်နိုင်ငံကိုအခြေစိုက်ပြီးနိုင်ငံတကာမှာတက်ခိုက်မှုတွေကျွလွန်နေတဲ့အကြမ်းဖက်အုပ်စုတွေကိုဟန်တာဖို့ပြုတ်ခွက်မှုတွေပေါ်စိုးရိမ်ရောပြောဆိုပြီးတာလီဘန်တွေကိုနိုင်ငံတကာအတိုင်းဝိုင်းကအသိမှတ်မပြုဘဲငြင်းဆန်နေတာဖြစ်ပါတယ်
အီသီယိုးပီးယားနိုင်ငံမှာတီဂရေးသဘုံအနေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ကော်မတီတရက်ကိုဖွဲ့စည်းလိုက်ကြောင်းအီသီယိုးပီးယားဝန်ကြီးချုပ်ကကြေညာပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ်အဘေဟာအင်ကာနေတုန်းကလွှတ်တော်မှာပြောကြားခဲ့တာကိုအစိုးရပိုင်းရုပ်မြင်သံကြားကနေကြေညာခဲ့ပါတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ကော်မတီကိုဒုတိယဝန်ကြီးချုပ်ကဥဆောင်မှာဖြစ်ပြီးဆွေးနွေးမှုနဲ့ပတ်သက်လို့ဆုံးဖြတ်ဖို့10ရက်15ရက်လောက်အချိန်ပေးမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်စစ်ပွဲဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုရပ်တန့်သွားစေတယ်လို့လည်းအီသီယိုးပီးယားဝန်ကြီးချုပ်ကပြောဆိုပါတယ်ဒီငြိမ်းချမ်းရေးဆွေးနွေးပွဲမှာဘယ်သူတွေပါမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဘယ်လ်ဂျီယံအခြေစိုက်နိုင်ငံတကာပဋိပက္ခစောင့်ကြည့်ရဲ့အဖွဲ့ ICJ ရဲ့ဝီလျံဒစ်ဆင်ကပြောဆိုပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲဆက်လက်လှုပ်ဆောင်နိုင်ဖို့ဟာပဋိပက္ခအတွင်ပါဝင်တဲ့အခြားကိုယ်စားလှယ်တွေပါဝင်ဖို့လည်းလိုတယ်လို့သူကပြောဆိုပါတယ်ဒီဂရိတ်ဒေတာ TPLF အဖွဲ့နဲ့အီသီယိုးပီးယားဘူဆူရတို့အကြား2020ခုနိုဝင်ဘာလကတည်းကစပြီးပဋိပက္ခတွေစတင်ဖြစ်ပွားကလက်နက်ကင်တိုက်ပွဲဖြစ်နေတာဖြစ်ပါတယ်
။အမေရိကန်မှာနိုးဆိုရွယ်နဲ့မူချိုရွယ်ကလေးတွေအတွက်နှစ်ချိန်ထိုးရတဲ့မော်ဒနာကိုဗစ်ကာဝယ်ဆေးထိုးခွင့်ပြုဖို့အမေရိကန်အစားစာနဲ့ဆေးဝါးကုကဲမှုဌာန FDA ရဲ့ကာဝယ်ဆေးဆိုင်ရာကျွမ်းကျင်သူဖွဲ့ကဗိုလ်ထုနေမှာထောက်ခံချက်ပေးလိုက်ပါတယ်။အသက်9နှစ်ယောက်ကလေးတွေအတွက်မော်ဒနာကာဝယ်ဆေးဟာအစိုးထက်အကောင်းရလက်ကပုံများကြောင်းကျွမ်းကျင်သူတွေတခဲနဲ့မဲပြီးထောက်ခံလိုက်ကြတာပါ။
I do believe the benefits far outweigh the risks that were involved.
အနေနဲ့အကျိုးရလကပုံများတယ်လို့အလေးနဲ့ယုံကြည်ပါတယ်ဆိုပြီး FDA ကော်မတီဝင်ဒေါက်တာမိုက်ကယ်နယ်ဆင်ကပြောဆိုသွားတာပါ။အမေရိကန်မှာ ခန့်မှန်းခြေ18တန်းလောက်ရှိတဲ့9နှစ်ယောက်ကလေးတွေအတွက်သုံးချိန်ထိုးရတဲ့ Pfizer ကာကွယ်ဆေးကိုလည်းထောက်ခံချက်ပေးတယ်မသိကျွမ်းကျင်သူတွေဆုံးဖြတ်မှာဖြစ်ပါတယ်လေလာဆန်းစစ်ချက်တွေအရ6လအထိငယ်ရွယ်တဲ့ကလေးတွေအတွက်ဆင်းနှမျိုးစလုံးဟာဘေးကင်းပြီးထိရောက်မှုရှိုံရတယ်လို့လည်းကျွမ်းကျင်သူဖွဲ့ကဗိုလ်ထုတွေတနေ့ကအစည်းအဝေးပွဲမတိုင်ခင်မှာပဲပြောဆိုထားကြပါတယ်အမေရိကန်မှာကာကွယ်ဆေးထိုးဖို့ကြံနေတဲ့ကလေးတွေအတွက်ခွင့်ပြုချက်ရပြီဆိုရင်တော့အစောဆုံး၈သတင်းပေါက်လောက်ကစကလေးတွေစိတ်ထုံနိုင်လိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်အိုမီကရွန်ကိုဗစ်မျိုးကွဲကူးစက်မှုတွေကျင်းပချိန်မှာကလေးငယ်တွေဆေးရုံတွေကုသရတာတွေစိုးရိမ်စရာကောင်းလာအောင်များပြားခဲ့ပြီးကရောဟာကာလမှာ၄နှစ်အောက်ကလေး442ယောက်တည်ဆုံးခဲ့ရကြောင်းလည်း FDA ရဲ့ကာကွယ်ဆေးလုံမဆိုင်ရာအကြီးအကဲဒေါက်တာပီတာမတ်ခ်စ်ကလည်းပြောဆိုထားတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုဘာဖယ်လိုမြို့ကကုန်တိုက်မှာလူမဲ10ဦးတည်ဆုံးစေခဲ့တဲ့တနပ်ပိခတ်မှုကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခံရထားတဲ့အသက်18နှစ်အရွယ်လူပြူအမျိုးသားပီတန်ဂျန်ဒရွန်ကိုပြည်ထောင်စုဥပဒေတစ်ခုနဲ့အမုံတရားကိုအခြေခံတဲ့ရာဇဝတ်မှုပုံမှန်နဲ့ဗုဒ္ဓဟူးနေ့မှာတရားဆွဲဆိုလိုက်ပါတယ်။ပြည်ထောင်စုအဆင့်တရားဆွဲဆိုမှုမှာအပြစ်ရှိကြောင်းထင်ရှားပါကတည်ရန်ကြားခံရနိုင်ပါတယ်။သူ့ကိုပြည်내အဆင့်မှာလည်းတရားဆွဲဆိုထားပြီးအဲ့ဒီအမှုမှာလည်းပြစ်မှုထင်ရှားရင်အယူခံတင်ကွင်းမရှိတဲ့ထောင်ဒဏ်တစ်သက်ကြားခံရမှာဖြစ်ပါတယ်။တနတ်နဲ့ပြစ်ခတ်ခဲ့သူဂျန်ဒရွန်ကတော့ပြည်내အဆင့်တရားဆွဲဆိုမှုမှာသူအပြစ်မရှိဘူးလို့ညင်းဆိုထားပါတယ်။သူ့ကိုပြည်내အဆင့်တရားဆွဲဆိုမှုမှာအမုံတရားကိုအခြေခံတဲ့ပြည်တွင်းအကြမ်းဖက်မှုဒါအပြင်ဒုသမှုနဲ့ပါတရားဆွဲဆိုထားတာဖြစ်ပါတယ်ပြီးခဲ့တဲ့မေလ14ရက်နေ့ကဘာဖယ်လိုမြို့ Top Friendly Markets လို့အမည်ရတဲ့ကုန်တိုက်မှာပေတန်ဂျန်ဒရွန်ဟာတနက်နေ့ပစ်ခတ်ခဲ့တဲ့အတွက်လူမဲ10ဦးသေဆုံးခဲ့ပါတယ
်ဒီကနေ့မနက်ဖြန်တိုင်တန်ရောက်တဲ့တွေကိုကောင်းလွင်ုံနဲ့ကုစောမို့ကျတို့ကြင်ညာခဲ့တာပါခုတော့ဆက်တွယ်မြင်းမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံမှာပြင်းထန်လာတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအရေးယူနိုင်ရေးအာဂျင်တီးနားနဲ့တူရကီနိုင်ငံတွေကိုမြန်မာစစ်ကောင်ဆောင်တွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးကြဖို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကတိုက်တွန်းလိုက်ပါတယ်ဒီချိန်ထဲမှာပဲမြန်မာအရေးဆွေးနွေးပွဲမှာမြန်မာနိုင်ငံကိုယ်စားလှယ်ပါဝင်ခွင့်မရတဲ့အပေါ်တရုတ်နဲ့ရုရှားကဝေဖန်ကန့်ကွက်ခဲ့ပါတယ်။ဂျနီဗာလူအခွင့်အရေးကောင်စီညီလာခံမှာမြန်မာအရေးဘာတွေဆွေးနွေးတင်ပြခဲ့တယ်လဲဆိုတာကိုတော့မန်အင်ဂျင်နိုင်ကပြောပြထားပါတယ်
။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုဂျွန်လ14ရက်နေ့ကလူခွင့်ရေးကောင်စီညီလာခံမှာပြုလုပ်ခဲ့ချိန်လူခွင့်ရေးမဟာမင်းကြီးမီရှယ်ဘက်ချလက်ကဆရာနာတိမ်မှုကြောင့်မြန်မာနိုင်ငံရဲ့အခြေအနေနောက်ပြန်လှည့်သွားတဲ့အပေါ်နိုင်ငံတကာအနေနဲ့စိတ်မကောင်းဖြစ်ရကြောင်းနဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူသားတို့အပေါ်ကျူးလွန်နေရာဇဝတ်မှုမြောက်နိုင်ပွဲရှိကြောင်းပြောကြားခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံရဲ့ပြည်ထနာကိုဖြည့်ရှင်းဖို့နိုင်ငံတကာကိုအကြံပြုခဲ့တဲ့အချက်တွေထဲမှာနိုင်ငံတကာရာဇဝတ်မှုမြောက်နေတဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးအလို့အရေးကြီးကြောင်းနဲ့ဒါဟာတိုင်းပြည်ပြန်လည်တည်ဆောက်ရေးအတွက်အရေးပါတယ်လို့လည်းသူကဆိုပါတယ်။ဒါကြောင့်လက်ရှိမြန်မာစစ်ကောင်းဆောင်တွေကို Universal Jurisdiction နဲ့အညီစုံစမ်းစစ်ဆေးနေတဲ့အာဂျင်တီးနားနဲ့တူရကီနိုင်ငံတွေအတိုင်းဝိုင်းဝန်းဆောင်ရွက်ကြဖို့ Michelle Bachelet ကအခုလိုတိုက်တွန်းသွားပါတယ်
Following the example of Argentina and Turkey
Argentina နဲ့တူရကီနိုင်ငံတွေရဲ့စံနမူနာအတိုင်းမြန်မာနိုင်ငံမှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးအရေးယူနိုင်ရေးအတွက် Universal Jurisdiction နိုင်ငံတကာဥပဒေချိုးဖောက်မှုမှန်သမျှကမ္ဘာနေရာတိုင်းမှာစုံစမ်းစီရင်ပိုင်ခွင့်ဥပဒေကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လက်ခံအတည်ပြုအကောင့်ထဲဖော်နိုင်ပါတယ်။နောက်သူပြောသွားတဲ့အထက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်နဲ့အခြားလက်နက်ကိုင်တပ်တွေကနေထွက်ခွာလူသူတွေအတွက်ပြန်လည်နေရာချထားရေးအစီအစဉ်တွေဆောင်ရွက်ပေးခြင်းအပြင်စစ်တပ်အပေါ်အရေးယူမှုတွေပြုလုပ်နိုင်ရေးအချက်အလက်အထောက်အထားတွေရဖို့သူတို့ကအထောက်ပံ့ပေးနိုင်မှာဖြစ်တယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကပြောပါတယ်။ဒါပြင်ထင်ရှားတဲ့ဒီမိုကရေစီရေလှုပ်ရှားသူတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမှန်ဟောင်းဦးဖြိုးစရာတော်နဲ့ဒီမိုကရေစီရေလှုပ်ရှားသူဦးချင်မီခေါ်ဦးကျော်မင်းယူတို့အပါအဝင်လှုပ်ရှားတက်ကြွသူတွေအပေါ်ချမှတ်ထားတဲ့တည်ရန်တွေကိုရက်ဆိုင်ဖို့စစ်ကောင်စီကိုကုလသမဂ္ဂမဟာမင်းကြီးကသူ့ရဲ့အဖွင့်မိကွန်းမှာအခုလိုတိုက်တွန်းသွားပါတယ်
In a recent concerning development, a military spokesperson announced intent
မကြာသေးခင်ကဖြစ်ရမှာဆိုရင်တက်မတော်ပြောရေးဆိုခွင့်ရှိသူကထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားသူနှုတ်ဥပါဝင်တက်ကြွလှုပ်ရှားသူ၄ဦးကိုတည်ရန်ပေးဖို့ရည်ရွယ်ထားတဲ့အကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာတရားရုံးကတည်ရန်အမိန့်ချမှတ်တာကိုအကောင့်ထဲမဖော်ဘဲရန်ဆိုင်ခဲ့တာအနည်း30လောက်ရှိနေပါပြီ။ဒီလိုနောက်ပြန်ဆုတ်သွားတဲ့ခြေလှမ်းမျိုးကိုမလှမ်းဖို့ ဆရာနာပိုင်းတွေကိုကျွန်မအရေးပေါ်တောင်းဆိုပါတယ်။လက်ရှိကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံကိုယ်စားလှယ်မရှိတဲ့အပေါ်တရုတ်အနေနဲ့စိတ်မကောင်းဖြစ်ရကြောင်းတရုတ်နိုင်ငံကိုယ်စားလှယ်ကအစည်းအဝေးမှာအခုလိုပြောသွားပါတယ်။
The Chinese delegation expresses regret that Myanmar as a country concerned cannot participate in this
dialogue. ဒီဆွေးနွေးပွဲမှာသက်ဆိုင်ရာနိုင်ငံဖြစ်တဲ့မြန်မာအနေနဲ့ပါဝင်ဆွေးနွေးနိုင်ခြင်းမရှိတဲ့အတွက်တရုတ်ကိုယ်စားလှယ်အဖွဲ့အနေနဲ့စိတ်မကောင်းဖြစ်ရပါတယ်။အိမ်နီးချင်းနိုင်ငံဖြစ်တဲ့တရုတ်အနေနဲ့မြန်မာနိုင်ငံကအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပါတယ်။အဖွဲ့အစည်းအားလုံးအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေပေါင်းအတွင်းတွေးဆုံဆွေးနွေးမှုကတဆင့်နိုင်ငံရေးအရာအဖြေရှာဖို့တရုတ်ကတလျှောက်လုံးရပ်တည်ခဲ့ပါတယ်။
အလားတူရုရှားကလည်းမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ပါဝင်တင်ကြောင်းအစည်းအဝေးမှာတောင်းဆိုခဲ့ပါတယ်။ဂျနီဗာကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကရောအတိုက်ခံ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကပါဘသူကမှပြည့်ရချင်းမရှိဘဲလစ်လက်ထားတာဖြစ်ပါတယ်။အင်္ဂါနေ့ကမြမအရေးဆွေးနွေးပွဲမှာမြမပြည်သူတွေရဲ့အတန်ကိုနိုင်ငံတကာသိအောင်တင်ပြနိုင်ခဲ့ကြောင်းဒီတိအခြေဆိုင်မြမလူခွေရေးကွန်ရက်အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းက VOA ကိုပြောပါတယ်။
ဟုတ်ကျွန်တော်တို့အဓိကတင်ပြတာတော့ဒီပြည်ပြင်းမှာဖြစ်နေတဲ့လူခွေချိုးဖောက်မှုတွေစစ်တပ်ကရဲဆက်ကျူးလွန်နေတဲ့ရာဇဝတ်မှုတွေနောက်ပြီးကျတော့ပြည်သူတွေခံစားနေရတဲ့နေအစီအညာခံစားနေရတဲ့ဒီဒုက္ခဒုက္ခတွေပေါ့နော်သူတို့တွေထွက်ပြေးနေရတာတွေတတ်ခံနေရတာတွေမိရှုခံနေရတာတွေရွာလုံးချင်းမိရှုခံရတာတို့အဲ့လိုမျိုးတွေကိုကျွန်တော်တို့ဒီချာစနစ်တကျ document လောက်ထားပြီးတော့ကျွန်တော်တို့တွေကိုကျွန်တော်တို့ share ပေးတယ်နောက်အဲ့ဒီထဲမှာဒီအစည်းအဝေးထဲမှာကျွန်တော်တို့တင်ပြတာပေါ့နော်အဓိကကျွန်တော်တို့ဟိုဘယ်လိုပြောမလဲဆိုတော့ကျွန်တော်မြန်မာပြည်အုပ်စုတွေဒီမှာလာတမယအုပ်စုတွေတော့အားလုံးအဓိကဟိုရွေရာကတော့ပြည်သူတွေရဲ့အတန်ဒီမှာကျွန်တော်တို့ရောက်စေချင်တယ်ပေါ့နော်ဒီမြန်မာပြည်ရဲ့ပြည်သူတွေဒီကုလသမဂ္ဂမှာသူတို့ရဲ့အတန်ကျွန်တော်တို့ဒီကနေပြီးတော့ပြန်ပြီးတော့ echo လုပ်ပေးတဲ့သဘောပ
ါဂျွန်လ13ရက်နေ့ကနေ10ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်နေတဲ့အကြိမ်50မြောက်လူခွင့်ရေးညီလာခံမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တော့မ်အန်ဒရူးစ်ကိုတိုင်လည်းသူ့ရဲ့နှစ်ပတ်လည်အစီရင်ခံစာကိုတင်သွင်းဖို့ရှိပါတယ်ရှင်
မအင်ဂျင်နီယာရှင်ခုတော့ပြည်တွင်းစီရေးတရင်တွေဖက်ဆက်ရအောင်ပါစကိုင်းမကွေးနဲ့ကြရားပြည်နယ်ဖက်မှာကြေးရော်ရီမိရှုခဏရပြီးတော့လူတချို့လည်းတက်ဖြတ်ခင်ရတယ်လို့ဒေသခံတွေကပြောပါတယ်ရှေးဟောင်းပကံမြေဖက်မှာလည်းစစ်ကောင်စီတပ်တွေတိုးချပြီးတော့လုံခြုံရေးတွေတင်းကျပ်ထားပါတယ်ရန်ကုန်ကပေးပို့ထားတဲ့တရင်ကိုတော့ကုဇော်မိုးကျော်ကတင်ပြထားပါတယ
်ဇွန်လ12ရက်နေ့ကရွှေဘိုမြို့တဲကတအုံရွာဘက်ကိုနေမြေရှင်းလင်းရေးလုပ်တဲ့စစ်ကောင်စီစစ်ကြောင်းဟာလမ်းတစ်လျှောက်ဒေသခံရွာသား12ဦးကိုဖမ်းဆီးသွားခဲ့ပါတယ်အဲ့ဒီအထက်က3ဦးပြန်လွတ်လာခဲ့ပေမဲ့ကြံ10ဦးကတော့အသက်ခံထားရတဲ့အလောင်းတွေကိုပဲဘောနောဆယ်အနီးမှာပြန်တွေ့ခဲ့ရတယ်လို့ဒေသခံတူက VOA ကိုအခုလိုပြောပါတယ
်။ဟာဝါရက7ရက်7ရက်ဖက်ပေါ်တာအဲ့3ရက်ကပြန်လာတာပြန်လာတော့ထဲစီးမှာပဲဆိုတော့ကြည့်တော့အဲ့ဒီအသေး7ရက်ပဲပြီးတော့ဒီနေ့မှပုတ်ကြီးလာပဲဟိုလူလုတ်တွေကမပြီးရောအောင်ဖြစ်နေ
။ဇွန်လ10ရက်နေ့တုန်းကလည်းဖွင့်လိုင်းကျေးရွာမှာလူငယ်တူကိုဖမ်းဆီးပစ်တတ်ပြီးမိရှုထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဝဲလက်မြို့နယ်တဲကတမာကုန်းကျေးရွာမှာနေအိမ်၈လုံးကိုမိရှုခဲ့ကြတယ်လို့လည်းဒေသခံတွေကဆိုပါတယ်။စစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တို့ဟာအုပ်ဖို့ကျေးရွာအနီးမှာဇွန်လ14ရက်နေ့ကတိုက်ပွဲဖြစ်ခဲ့ကြပြီးစစ်ကောင်စီဘက်ကတိုက်လေရင်နဲ့ပါဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကျေးရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးက VOA ကိုပြောဆိုပါတယ်။တိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီတပ်တွေဟာအင်ဂျင်600နီးပါးရှိတဲ့မဲကုန်းကျေးရွာကိုမိရှုခဲ့တာကြောင့်နေအိမ်900လောက်မိလောင်ကျွမ်းခဲ့ပြီးရွာတွေကလူ3ဦးကိုလည်းပစ်တပ်ပြီးမိရှုထားခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ဇွန်လ10ရက်နေ့ကလည်းစစ်ကောင်စီတပ်တွေဟာရွှေဘိုနဲ့ဝက်လက်နယ်တွေကရွာပေါင်း22ရွာကိုဝင်ရောက်ပြီးနေအိမ်တွေကိုဖျက်ဆီးပြီးပစ္စည်းတွေလူယူတာတွေလုပ်ခဲ့ကြတယ်လို့မြင်းမြင့်သက်သေတွေကပြောဆိုပါတယ်။မိရှုခံခဲ့ရတဲ့ရွာတွေကရွာသားတွေအပါအဝင်ရွာသူရွာသားအတော်များများဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပြီးမိုးရင်းကာလဖြစ်တဲ့အတွက်အမိုးအကာတွေအထူးလိုအပ်နေသလိုစားနပ်ရိက္ခာနဲ့စီးပွားပစ္စည်းတွေလည်းလိုအပ်နေတယ်လို့ကုညီလောက်ကန်ပေးနေသူတွေကပြောဆိုပါတယ်။အခုလိုအချိန်မှာပဲကြားတီနဲ့ဖရူဆိုမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကရင်နီဒေသခံကာကွယ်ရေးပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဇွန်လ15ရက်နေ့အထိ6ရက်လောက်ဇက်တိုက်တိုက်ပွဲတွေဖြစ်နေတဲ့အတွက်တနေ့တခြားစစ်ပြေးဒုက္ခတဲ့အရေးအတွက်တွေမြင့်တက်လာနေပြီးကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေသလိုစာနာရိတ်ကပြလက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့စစ်ပြေးဒုက္ခတွေတွေကိုကူညီနေသူတွေကပြောဆိုပါတယ်။ဖရူဆိုမြို့နယ်ဒေါညေကူကျေးရွာနဲ့တီပေါ်ဆိုကျေးရွာဒီဘက်မှာဇွန်လ10ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်နေတာပါ။ဖရူဆိုမြို့နယ်အနောက်ဘက်ကျန်းစစ်ပြေးဒုက္ခတွေများကော်မတီကအခုလိုပြောဆိုပါတယ
်။ဖရူဆိုမြို့နယ်ကမှတော့တိုက်ပွဲဖြစ်နေတယ်ပေါ့နော်။ဟိုလက်လက်ကြီးထူလာတာလို့ပေါ့နော်။ဥမာတီတီနဲ့ဆိုင်တဲ့ကျေးရွာချင်းမှာဖြစ်နေတာလည်းဟာလို့မနေ့ကချင်းရရှိရယ်ပေါ့နော်။
စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အစမတန်အသုံးပြုပြီး PDF တွေရှိတယ်လို့ထင်တဲ့နေရာတွေကိုဥတီပစ်ခတ်နေတာကြောင့်စစ်ပြေဒုက္ခတွေတွေကစိုးရင်ကြောက်လန့်နေကြတယ်လို့လည်းပြောဆိုပါတယ်ဒီမော်ဆိုမျိုးနဲ့အနောက်ဘက်ကျမှလက်နက်ကြီးကြီးကြလို့သုံးနှစ်ကလေးတဦးပါဝင်သုံးဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒါအပြင်ပြီးခဲ့တဲ့လ10ရက်ကဒီမော်ဆိုမျိုးနဲ့ငရိုးရွာမှာလက်နက်ကြီးကြလို့ဒေသခံတဦးသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့ပါတယ်ကြရပြည်နယ်ထဲမှာတိုက်ပွဲတွေကြောင့်စစ်ပြေဒုက္ခတွေအရေးအတွက်တွေဟာတနေ့တခြားမြင့်တက်လာနေတာကြောင့်လက်ရှိမှာစစ်ပြေဒုက္ခတွေ2သိန်းလောက်ရှိနေပြီလို့ဖရူဆိုမျိုးနဲ့အနောက်ဘက်ခြမ်းစစ်ပေးဆောင်ကော်မတီကပြောဆိုပါတယ်အခုလိုအချိန်မှာပဲဇွန်လ15ရက်နေ့မှာတော့ရှေးဟောင်းရင်ကျင်းမှုနယ်မြေဖြစ်တဲ့ပကံမြို့ဟောင်းနေရာတဝိုက်မှာစစ်ကောင်စီတိုက်အင်အားတွေတိုးချထားပြီးလုံခြုံရေးတွေတင်းကျပ်ထားတယ်လို့ဒေသခံတွေကပြောဆိုပါတယ်လည်းနဲ့အပြည့်အစုံနဲ့စစ်သားတွေဟာပကံမြို့ဟောင်းမှာရှိတဲ့ဘုံကြီးချောင်းတချို့နဲ့ဖျားဝင်းတွေမှာတက်ဆွဲထားပြီးပကံဘက်ကိုဝင်လာတဲ့ကားလမ်းတွေမှာစစ်ဆေးတာတွေပြုလုပ်နေတယ်လို့ဆိုပါတယ်အခုလိုရုတ်တရက်စစ်ဆင်းမှုတွေတိုးလာတဲ့အကြောင်းအရင်းအတိအကျကိုတော့သတင်းထုတ်ပြန်တာမရှိသလိုဒေသခံတွေကလည်းမသိရှိသေးဘူးလို့ပြောဆိုပါတယ်ခမန်းချေအရစစ်သားနဲ့ရဲအင်အား300နီးပါးလောက်ရှိလိမ့်မယ်လို့ပကံမြို့ဟောင်းမှာနေထိုင်သူဒေသခံတဦးကပြောဆိုပါတယ
်ကျွန်တော်တို့မတရားတဲ့နေရာတွေမှာလည်းသူတက်ဆွဲထားတယ်ရှိတယ်ဖုန်းကြောင်ကျွန်တော်ဒီတော့3 4ချောင်းလောက်တက်ဆွဲထားတယ်ဖျားတွေမှာလည်းတက်ဆွဲထားတော့အင်အား300ဝန်းကျင်လောက်ရှိနေတယ
်အခုလိုလုံခြုံရေးအင်အားတွေတိုးချက်ချထားပြီးတင်းကျပ်မှုတွေပြုလုပ်ထားတာကြောင့်ပကံဒေသမှာခရီးသွားဧည့်သည်အရေးအတွက်တွေရော့ချသွားတယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
ပြည်ရင်းကစီရေးအခြေအနေသတင်းအပြည့်မှာတော့ထိုင်းဘက်ကသတင်းဖက်ဆက်ရအောင်ပါထိုင်းနိုင်ငံမှာကျွမ်းကျင်လုတ်သား16မျိုးကိုအစိုးရကအလုတ်အားလာစားတွန်းမြင့်ပေးလိုက်ပါတယ်ဒီထဲမှာမြန်မာအလုတ်သမားတွေအများဆုံးလုတ်ကိုင်းနေကြတဲ့လုပ်ငန်းတွေထဲကဘယ်နှမျိုးပါပါသလဲထိုင်းကနေမှအေးအေးမှသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံအတွင်းကအလုတ်ကိုင်းကျွမ်းကျင်တဲ့စွမ်းရည်ပေါ်မူတည်ပြီးလုပ်ငန်းအမျိုးအစား16မျိုးတဲကကျွမ်းကျင်လုတ်သားတွေကိုလုတ်အားကလာစားတွန်းမြင့်ပေးသွားမှာဖြစ်ကြောင်းထိုင်းအစိုးရကပြီးခဲ့တဲ့ဇွန်လ9ရက်နေ့ကတရားဝင်အတည်ပြုခဲ့တယ်ဆိုပြီးထိုင်းတော်ဝင်ပြန်နှံကနေထုတ်ပြန်ခဲ့ပါတယ်ဒီထဲမှာတော့မြန်မာလုံသမားတွေအများဆုံးလုတ်ကင်နေတဲ့လုပ်ငန်း6မျိုးပါဝင်တယ်လို့လည်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်အဲ့ဒီအလုတ်ကင်16မျိုးထဲမှာရှင်းပြောင်းလုတ်သားတွေလုတ်ကင်ဝင်ရတာတိုင်းဦးတွေက6မျိုးပဲရှိတယ်ဆောက်လို့ရလုတ်ကင်တွေကဆိုမြန်တကျက်တက်ဆင်လာလို့ကြည်ရခင်းတာတို့ဆေးသုပ်လုပ်ငန်းတို့အုပ်စုလုပ်ငန်းတို့နောက်ဝန်ဆောင်မှုလုပ်ငန်းတွေရဆိုရင်တော့ဒီစားတောက်စားနဲ့ဟောဆောင်လုပ်ငန်းမှာရှိတဲ့အစားအသောက်တို့အဖျော်မကာတွေဝန်ဆောင်ပေးဖို့တို့နောက်တတိယကိုစောက်တဲ့လုပ်ငန်းမျိုးတွေကိုရှင်းပြလို့သားတွေလုပ်ကံကိုရှိပါတယ်16မျိုးမှာ6မျိုးလုပ်ကံမှာရှိပါတယ
်အခုလိုမျိုးတနည်းလုံအားကတုံးမြင့်ပေးတာဟာနှစ်စဉ်အပီပီဆိုင်ရာအလုတ်သမားနေ့တိုင်းမှာအလုတ်သမားတက်မကအဖွဲ့အစည်းတွေကတောင်းဆိုခဲ့တာကြောင့်ဒီအခြေအနေတွေဖြစ်လာရတယ်လို့လည်းဦးမိုးကျိုးကဆိုပါတယ်အခုလိုတိုးတက်လာမှုတွေကိုတော့အကောင်းမြင်ခဲ့ပြီးနောက်ထပ်လည်းမြန်မာအလုတ်သမားတွေအများအပြားလုပ်ကင်နေတဲ့စိတ်ယုံလုပ်ငန်းရေထွက်ပစ္စည်းလုပ်ငန်းတွေမှာလည်းလုံအားကတွေတိုးမြင့်ရရှိဖို့ကြိုးစားသွားမယ်လို့လည်းဆိုပါတယ
်တိုးတက်လာတဲ့အခြေအနေနည်းနည်းလေးရှိတယ်လို့တော့ပြောလို့ရတာပေါ့ဖြည်းဖြည်းချင်းတဆင့်ချင်းတည်ချင်းတည်ချင်းကိုယ့်ရဲ့အလုတ်သမားဖွင့်ယူဥရီပေါင်းနေရနေကူသွားမှာပေါ့သူလောလောဆယ်တော့ကျွမ်းကျင်လုပ်သား16မျိုးဆိုပြောခွင့်ချမ်းစိတ်ကြပြီးတော့အခြေခံလုပ်ကလာဆိုင်ကျိုးပြပေးပေးမယ်လေအခြားကြသောကျွမ်းကျင်လုပ်ငန်းတွေအတွက်အခြေခံလုပ်ကလာဆိုင်ကျိုးဖို့အတွက်တော့ထိုင်းလူခွေးရေးခွဲတွေအထိုင်းလူသမားသမဂ္ဂတွေနဲ့ဒီမြန်မာရွှေပြောင်းလုပ်သားရေးရအဖွဲ့အစည်းတွေကာကန်ရှင်ရွှေပြောင်းလုပ်သားတွေနဲ့ပေါင်းစည်းညီညွတ်ပြီးတော့တောင်းဆိုမှုတွေလုပ်ရင်တော့ဒီအခြေအနေတွေတော်လာမှာပါလူဥစ္စာလေဒီလိုပေါင်းစည်းညီညွတ်မှုနဲ့တောင်းဆိုထားတဲ့အခြေအနေကြောင့်ပေးတာပ
ါထိုင်းနိုင်ငံအတွင်းမှာတနည်းအခြေခံလုံအားကဘန်းငွေ300ကျော်ကနေအခုဆိုရင်ကျွမ်းကျင်လုံသားတွေကိုလုံအားကတွေတွန်းမြင့်ပေးသွားမှာပါစောက်လို့ရေအလုတ်ကိုင်း5မျိုးတည်းကညတစ်ကျက်တက်တင်တဲ့ကျွမ်းကျင်လုံသားကတော့450ဘတ်ကနေ595ဘတ်ထိရရှိမှာဖြစ်ပြီးကွန်ပျူတာနဲ့အစာအုပ်ဒီဇိုင်းရေးဆွဲသူကတော့645ဘတ်နဲ့ကျန်းကျင်းကြွေပြားကတ်လုပ်သားကတော့450ဘတ်ကနေ650ဘတ်ထိရရှိမှာဖြစ်ပါတယ်။ဝန်ဆောင်မှုလုပ်ငန်း9မျိုးကိုလည်းလုံအားကတုံ့ပြန်ပေးမှာဖြစ်ပြီးဒီထဲမှာသပင်အလှပြင်လုပ်ငန်းတွေလည်းပါဝင်ပါတယ်။တက်ကြီးရွယ်အိုပြုစုရေးလုပ်သားတွေကတော့တနည်းကို900ဘတ်ထိတုံ့ပြန်သွားမှာဖြစ်ပါတယ်ရှင်
။ထိုင်းဖက်ရောက်နေတဲ့မြန်မာအလုပ်သမားတွေလုံအားလခတိုးရပွဲရှိနေတဲ့အကြောင်းမအေးမှတင်ပြတော်တော်ပါရှင်။အခုတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ကိုတင်ပြပေးပါမယ်။
American Soya ye dabora mi abo gu tin pya ba ro me shin.
Ne paung 20 atwin khle alou tama a song tat nai ye a chei a nei de to tat la ne ya ni patthama song a chein a phit pyan le sau yut twa ga ba de. De ka ba long san ya khle alou tama a ye atwa ha cha sin ma twa be to la ba de. 2016 ခုကနေ2020ပြည့်နှစ်အတွင်းကမ္ဘာကလေးအလုတ္တမအရေးအတွက်ဟာ152တန်းအနေတန်း160အထိတိုးလာတယ်လို့နိုင်ငံတကာအလုတ္တမရေးရာဝန်ကြီးဌာနဒုတိယလက်ထောက်ဝန်ကြီးဆေယာလီယာပြောဆိုခဲ့ပါတယ်။ဒီအရေးအတွက်ဟာ2020အစောပိုင်းကာလအတွင်းထဲမှာဖြစ်ခဲ့တာပါ။ဒီပြဿနာဟာကိုဗစ်ကပ်ရောဂါကြောင့်ဖြစ်ရတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒီကပ်ရောဂါကြောင့်အခြေအနေတွေဟာဆိုးဝါးခဲ့ပါတယ်။မိသားစုအများအပြားဆင်းရဲမွဲတေမှုဒဏ်ကိုခံကြရပါတယ်။စီးပွားရေးနဲ့ကုန်ပစ္စည်းထုတ်လုပ်ဖြန့်ဖြူးမှုတွေလည်းကမောက်ကမဖြစ်ကုန်ပါတယ်။အဲ့ဒီမှာနောက်ထပ်ကလေးတွေကိုပို့ပြီးအန္တရာယ်ရှိတဲ့အခြေအနေတွေအထိရောက်ရှိသွားစေခဲ့ပါတယ်။ ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်ကြီးရဲ့စီးရင်နေအရာကမ္ဘာကလေးအလုပ်သမားတန်း160ထဲက82တန်းဟာအာဖရိကရဲ့ဆာဟာရာရေဝန်းမှာနေထိုင်ကြပါတယ်။အဲ့ဒီကလေးတွေတဲ့အတော်များများဟာပညာသင်ခွင့်မရကြပါဘူး။တချို့ကအန္တရာယ်များတဲ့ကလေးစစ်သားကိုဘော့တတ်တူတွင်အလုပ်သမားကိုကလုပ်ငန်းအလုပ်သမားစတဲ့အလုပ်တွေကိုလုပ်ကြရပါတယ်။တချို့ကတော့ကျွန်းတဖွဲပြုကျင့်ခိုင်းစေခံရပါတယ်။တချို့ကလေးတွေကတော့အန္တရာယ်များပြီးမကောင်းတဲ့အလုပ်တွေကိုလိမ်လည်လှည့်ပြားပြီးခိုင်းစေတာကိုခံကြရပါတယ်။ဒါဟာတကယ့်အကျအတည်းတစ်ခုဖြစ်ပါတယ်။ကလေးအလုတ်သမားကိစ္စနဲ့အာရမအလုတ်ခိုင်းစေခံရတဲ့လူကြီးအလုတ်သမားကိစ္စတွေဟာမကြာခဏဆိုသလိုပဲဖုံးကွယ်ခံထားရတယ်ဆိုတာကျွန်တော်တို့သိပါတယ်လို့နေလလယ်မှာလုတ်ခဲ့တဲ့ကလေးအလုတ်သမားပပျောက်ရေး၅ချိန်မြောက်ကပညီလာခံမှာဒုတိယလက်ထောက်အလုတ်သမားဝန်ကြီးဖယားလေးကပြောဆိုခဲ့ပါတယ်။အတော်များများဟာအလုတ်သမားတွေအတွက်တတ်မှတ်ထားတဲ့စည်းမျဉ်းတွေနဲ့လက်နှက်မမီတဲ့နေရာတွေမှာအလုတ်လုပ်နေရတာပါ။သူတို့ဟာအိမ်တွေထဲမှာမိုင်းတွင်းတွေထဲမှာဒါမှမဟုတ်ကြီးကျက်စစ်ဆေးသူတွေအလွယ်တကူမရောက်နိုင်တဲ့လုပ်ငန်းဝင်တွေထဲမှာအလုပ်လုပ်ကြရပါတယ်။သူတို့ဟာတကယ့်ကိုကမ္ဘာကုန်ထုတ်လုပ်ငန်းတွေရဲ့အောက်ဆုံးအဆင့်မှာအလုပ်လုပ်ကြရတာပါ။ဒါတွေကိုဝယ်ယူစားသုံးသူတွေအနေနဲ့အလွယ်တကူသိမြင်နိုင်တဲ့အနေအထားမဟုတ်ပါဘူး။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရအနေနဲ့နီလန်ပေါင်းစုံနဲ့ချင်းကပ်လှုပ်ဆောင်တဲ့နေ့ကိုအသုံးပြုပါတယ်လို့ဒုတိယလက်ထောက်ဝန်ကြီးဆဲအလီယာပြောပါတယ်။ကျွန်တော်တို့အနေနဲ့လေလာသူတေသနာပြုပြီးအစီရင်ခံစာထုတ်ပြန်တာမျိုးကိုလည်းလုပ်ပါတယ်။ဒါအပြင်ကုံသွယ်ရေးကိုကြီးကြပ်တာ၊စက်မှတ်တာတွေကိုလည်းလှုပ်ဆောင်ပါတယ်။ကျွန်တော်တို့အနေနဲ့ဒီကိစ္စကိုဖြေရှင်းဆောင်ရွက်နိုင်ဖို့ဤပညာအထောက်အပံ့တွေပေးတာ၊နိုင်ငံပေါင်းစုံအဖွဲ့ပေါင်းစုံနဲ့ဆွေးနွေးပူးပေါင်းလှုပ်ဆောင်တာ၊အလုပ်သမားဆိုင်ရာတန်တမာဆက်သွယ်ရေးစတဲ့နည်းလမ်းတွေကိုအသုံးပြုပါတယ်။ဘာတွေဖြစ်ပျက်နေလဲဆိုတာနဲ့ကုန်ပစ္စည်းတွေဟာကမ္ဘာကုန်ထုတ်ဖြန့်ဖြူးမှုအနေတဆင့်ဘယ်တွေကိုရောက်ရှိသွားတယ်ဆိုတာတွေကိုသိရှိနိုင်ခြင်းဟာအလုတ်သမားတွေအပေါ်မှာခေါင်းပုံဖြတ်အမျက်ထုတ်တာတွေကိုအဆုံးသတ်နိုင်ဖို့တိုက်ဖြတ်တဲ့နေရာမှာတကယ့်ကိုအရေးကြီးကိစ္စဖြစ်ပါတယ်လို့ဒုတိယလက်ထောက်ဝန်ကြီးသက်ရလေးကပြောဆိုခဲ့ပါတယ်။ကျွန်တော်တို့ဟာတချို့ကုန်စည်ထုတ်လုပ်ဖြန့်ဖြူးတဲ့လုပ်ငန်းတွေကိုစောင့်ကြည့်ပါတယ်။ဥပမာအနောက်အာဖရိကကိုလာလုပ်ငန်းလိုမျိုးကွန်ဂိုကကိုဘော့တတ်ထုတူဖော်ရေးလုပ်ငန်းတရုတ်ပြည်ကဆိုလာပြားနဲ့တခြားပစ္စည်းတွေမှာအသုံးပြုတဲ့ပိုလီဆီလီကွန်ထုတ်လုပ်ဖြန့်ဖြူးတဲ့လုပ်ငန်းစတာမျိုးတွေကိုစောင့်ကြည့်လေ့လာပါတယ်။ကလေးအလုပ်သမားခိုင်းစေတာဟာကလေးအခွင့်အရေးချိုးဖောက်တာဖြစ်ပါတယ်လို့ဒုတိယလက်ထောက်ဝန်ကြီးသက်ရလေးကပြောဆိုပါတယ်။ကလေးတွေအပေါ်ကိုဘသူမှခေါင်းပုံဖြတ်အမျက်ထုတ်တာမျိုးမလုပ်နိုင်အောင်ကာကွယ်ဖို့ကအစိုးရလှုပ်ဆောင်ရမှာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စဟာအလွန်ဆက်စုပ်ဖွဲ့ကောင်းတဲ့ရာဇဝတ်မှုဖြစ်ပါတယ်လို့အမေရိကန်အစိုးရနိုင်ငံတကာအလုပ်သမားရေးလက်ထောက်ဒုတိယဝန်ကြီးဖယားလီယာပြောဆိုခဲ့ပါရခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုရှင်းပြလို့ကြည့်ပါပြီ
။ပဒရှင်များရှင် VOA မြန်မာပိုင်းအစီအစဉ်က TV သတင်းလွှာအစီအစဉ်တွေသတင်းပတ်စင် TV အစီအစဉ်တွေပြည်တွင်းကဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြင်းများချက်တွေကိုရမကနိုင်ငံတကာဒေတာအတွင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြင်းများချက်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနာဆင်နိုင်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇလန်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UE Flex application ကို download ရယူပါ
။မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ကနေလိုင်းတိုမီတာ24.50နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကျန်းမာရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အပတ်စဉ်အခါစားကနာကိုထုံးလွင့်သွားမှာဖြစ်ပါတဲ့အခုအရင်ဆုံးတော့ကျမရဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။မြောက်ကြောက်ယောဂါဟာလက်တလုံးမှာမြန်မာနိုင်ငံအတွက်စိတ်ပူစရာအခြေအနေမရှိသေးပေမဲ့လို့ယောဂါအကြောင်းသိရှိပြီးတော့ကြိုတင်တိတိပြုကာကွယ်ထားနိုင်ဖို့လိုပါတယ်။ဒေါက်တာတန်းစောကဒီအကြောင်းမေးမြန်းတင်ပြထားပါတယ
်။မြောက်ကြောက်ယောဂါကမြန်မာနိုင်ငံအတွက်မှာဒီတိုင်းနဲ့တည်းတွေ့ရှိနေတာကြောင့်ကမ္ဘာကယောဂအဖြစ်ရောက်ရှိနိုင်မလားဆိုပြီးစိုးရိမ်ပူပန်နေကြတာကိုတင်ပြနေရပါတယ်။အနီးကဆုံးမြင်တွေ့ရတဲ့ကယောဂတစ်ခုဖြစ်တဲ့ COVID-19 ကယောဂနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်မြောက်ကျောက်ယောဂဟာ COVID-19 လို့ပိုးတင်မဟုတ်ပဲ1980ပြည့်နှစ်ပတ်ဝန်းကျင်ကတွေ့ရှိခဲ့တဲ့ယောဂပိုးအဟောင်းဖြစ်နေတဲ့အပြင်ယောဂကူးစက်တဲ့နေရာမှာလည်း COVID virus ပိုးလို့နှာခြေချောင်းဆွေးရတာနဲ့တဆင့်အလွယ်တကူကူးစက်တာမျိုးမဟုတ်ပဲခန္ဓာကိုယ်ချင်းထိတွေ့ပြီးမှကူးစက်တဲ့ယောဂဖြစ်တာကြောင့် COVID-19 လိုမျိုးကယောဂကြီးအဖြစ်ကိုရောက်ရှိဖို့မဖြစ်နိုင်သေးဘူးလို့ပညာရှင်တွေကသုံးသပ်နေကြတာပါမြောက်ကျောက်ယောဂဟာမြန်မာနိုင်ငံအပေါ်မှာရောဘလောက်အတိုင်းအတာအထိအကျိုးသက်ရောက်မှုရှိနိုင်မှာလဲလို့မေးကြည့်တဲ့အခါတမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ
။ဒီမြောက်ကျောက်ယောဂဟာဆိုလို့ရှိရင်ဒီ1980ခုနှစ်ခရဲကဒီအာဖရိကနိုင်ငံမှာလူမဖြစ်ပွားတာတွေ့ရှိပြီးရဲ့ယောဂအဟောင်းဖြစ်ပါတယ်ပေါ့နော်ယောဂအသစ်မဟုတ်ဘူး။ဆိုတော့အများသောအားဖြင့်တော့ဒီမြောက်ကျောက်ယောဂဟာဒီအာဖရိကအလယ်ပိုင်းနဲ့နောက်ကန်ယူရန်ဒေသတွေမှာပဲဖြစ်ပွားမှုနှုန်းရှိတယ်ပျောက်ကင်းသွားတယ်ဒါမျိုးတွေတွေ့ခဲ့တာက1980ခုနှစ်တည်းအစပြီပေါ့နော်ဒါပေမဲ့အခုဒီ2021ကနေစပြီးတော့ပုံမှန်တွေ့နေကြမရှိတဲ့နိုင်ငံတွေဖြစ်တဲ့စီဥရောပတို့အမေရိကနိုင်ငံတွေမှာဒီမြောက်ကျောက်ယောဂါကိုတွေ့ရှိလာတဲ့အခါမှာဆရာတို့ဒီဟိုအာဖရိကကနေတဆင့်เนาะကမ္ဘာနိုင်ငံအသီးသီးကိုပြန့်နှံ့ရောက်ရှိမလားဆိုပြီးစိုးရိမ်တာတွေရှိလာကြတယ်ပေါ့နော်ဆိုတော့ဒီမြောက်ကျောက်ယောဂါဆိုလို့ရှိရင်တော့ဒီ monkey pox လို့ခေါ်တဲ့ virus ပိုးကြောင့်ဖြစ်တာပေါ့နော်အဲ့ဒီ monkey pox virus ပိုးဟာဆိုလို့ရှိရင်လွန်ခဲ့တဲ့1950တရားကြားမှာเนาะကမ္ဘာပေါ်မှာဖြစ်ပွားပြီးတော့ကတ်ယောဂအသင်ဖြစ်သွားတဲ့ကြောက်ကြီးယောဂ small pox ယောဂနဲ့ virus အမျိုးအစားချင်းစင်တူတဲ့ virus ဖြစ်ပါတယ်။ကြောက်ကြီးယောဂါကတော့ဇာတ်လို့နောက်1980ခုနှစ်ကစပြီးကမ္ဘာပေါ်မှာကင်းစင်ပြီးဆိုပြီးတော့ကျင်းပပြီးသားယောဂါဖြစ်ပါတယ်ပေါ့နော်။ဒါကြောင့်မို့ဒီ monkey pox ယောဂါဟာကြောက်ကြီးယောဂါလောက်ပြင်းထန်မှုမရှိဘဲနဲ့အသေးပြောက်နှုန်းအားလေဒီ300ခန့်နှုန်းအထိ600ခန့်နှုန်းအထိပဲရှိတယ်လို့သိရတယ်ပေါ့နော်။အဲ့တော့အခုချိန်ထိတော့ဒီကမ္ဘာနိုင်ငံဥရောပနဲ့အာဖရိကအမေရိကနိုင်ငံပေါင်းအဲ20လောက်မှာဒီမြောက်ကျောက်ယောဂါစတင်တွေ့ရှိနေပြီလို့ပြောပါတယ်အဲ့ဒါဒီမေလာမှာစပြီးတွေ့လိုက်တာပေါ့နော်ဆိုတော့ဒါကြောင့်မလို့ပြောက်ဟိုကူးစက်နိုင်တဲ့အနေအထားကဆရာတို့တိုင်းပြည်ကိုအဲရောက်ရှိလာနိုင်တာဆိုတာကဒီယောဂဖြစ်ပွားတဲ့နိုင်ငံကိုတွားပြီးလေပတ်တဲ့လူတွေအဲ့ဒီကနေကူးစက်ပြီးတော့မြန်မာနိုင်ငံများပြန်လာခဲ့ရင်သူတို့စီမှာဒီနောက်ကျောက်ယောဂါပါဝင်ခဲ့မှသာလေဒီဆရာတို့တိုင်းပြည်ကိုဒီယောဂါကရောက်ရှိလာမှာဖြစ်ပါတယ်။ဘာလို့လဲဆိုဆရာတို့တိုင်းပြည်မှာရှိနေကြ virus မျိုးယောဂါမျိုးမဟုတ်တဲ့အတွက်ပေါ့နော်။ဆိုတော့နောက်ကျောက်ယောဂါကနောက်တခါသူကဖြားနာယုံအပြင်ရေပြားမှာရေကြည်မှုတွေပြည်မှုတွေပေါက်တာဖြစ်တဲ့အတွက်ကြောင့်အပြင်ကနေချိုတင်ပြီးတော့ဆရာတို့ကဒီယောဂါဖြစ်ပွားနေသူကိုသိရှိနိုင်တဲ့အတွက်ကြောင့်ချိုတင်သိရှိပြီးတော့သူ့ကိုသီးသန့်ဖယ်ရှားထားမယ်ဆိုရင်ကိုယ်နိုင်ငံတွင်ဝင်ရောက်လာရင်တော့နိုင်ငံတွင်မှာရှိတဲ့ပြည်သူပြည်သားတွေကူးစက်တာကိုကာကွယ်တားဆီးနိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့သိပြီးတော့လက်တလောချိန်ဒီမှာစိုးရင်ကြောက်ရွံ့စရာမရှိဘူးလို့ဆရာအနေနဲ့ယူဆမိပါတယ်
။ COVID-19 ယောဂါလိုမျိုးကယောဂါကြီးတခုမဖြစ်နိုင်သေးဘူးဆိုပေမဲ့ကမ္ဘာနိုင်ငံတချို့မှာမြောက်ကျောက်ယောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်သတိပြုဆောင်ကြည့်ဖို့တော့လိုအပ်မှာဖြစ်ပါတယ်။မြောက်ကျောက်ယောဂါဖြစ်ရင်ယောဂါဖြစ်တဲ့သူကိုတည်တံ့ခွဲပြီးပြုစုဆောင်ရှောက်ပေးနိုင်မှုအတွက်မြောက်ကျောက်ယောဂါရဲ့လက္ခဏာတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့မြောက်ကျောက်ယောဂါဖြစ်ပွားနေတဲ့သူနဲ့ထိတွေ့ပြီးတော့သူဟာဒီ6ရက်ကနေ21ရက်အတွင်းမှာယောဂါလက္ခဏာစပြတယ်လို့ဆိုပါတယ်။ဒါပေမဲ့အများစုကတော့တွေ့ထိပ်ပြီးတော့9ရက်ကနေ14ရက်အတွင်းမှာလက္ခဏာစပေါ်ပါတယ်။အဲ့တော့လက္ခဏာဘာအနေနဲ့စပေါ်လဲဆိုမြောက်ကျောက်ယောဂါကတခြား virus တွေလိုပဲဖျားတာနဲ့စပါတယ်နော်အဲ့တော့ဖြားပြီးဖြားတာဒီတရက်က3ရက်အတွင်းမှာအဖျားကြီးရေခေါင်းကိုက်ပင်ဒီကိုလက်တီကိုက်ခဲတဲ့ခါကိုက်တယ်နော်နောက်တခါဒီသူများအဲတခြား virus တွေနဲ့နည်းလေးထူးခြားတာကတော့လေပင်ကျိတ်တို့ဂျိုင်းကျိတ်တို့ချိတ်ကလေးတွေကြီးပြီးရောင်တတ်တယ်ပေါ့နော်ဒါဒီဖြားပြီး3ရက်အတွင်းမှာဒီလက္ခဏာတွေခံစားရမယ် เลี้ยงยามนี้อาศัยบีโร่ยีบยามาอาจารย์ยามน่ะอนุกว่านี่กว่าคลีดพิจารณาเลยปีเยจีบุพิจารณาเลยเยจีบุอันนี้พีบุเนาะเยสานี่เนี่ยเนี่ยปูจีลาเลยแต่การเลี้ยงเช่าพีบุลีเดียเป่าบีโร่แต่นี่แหละพีบีโร่น่าพิจารณามิวสักสิบอะไรก็เนาะเราดูมีอาซัวโร่ที่น่าจะพีบีเนี่ยจ่าลาบีโร่นับเป็นเลี้ยบด้วยมาปีเปล่าตัวรามิวตุยาบาร์เลยทัดดีที่ เจ้าโยกะท่านสานี่อะไรตัวพี่มาตัวยามเล็กขนาดบ่เนาะเราอเมียสุวารอที่ยีบยามาเล็กขนาดปอบีมาเบ้ตัวตุ้มยาวกุศลไหนเนี่ยกุศลดาบียีบยามน่ะเปล่าเกณฑ์กาลาช้ากาลาที่กุศลไหนเนี่ยสัตย์อะไรก่อนเนาะเจ้าโยกะฮะเล็ดล้อมามีมาในงานตัวสิบปีอาชีพนี้มีสิบปีไหมโยกะจังที่สิบปีจุดที่สิบปีก็เวทานายมือตัวตัวนี้ปีกูไรดาที่บาร์เลยจังก็ตัวเนาะ
ကဘာနိုင်ငံအတော်များများမှာတွေ့လာနေရတဲ့မြောက်ကျောက်ယောဂအကြောင်းဒေါက်တာတန်းစောကကျမ်းမာရေးခန္ဓာမှာတင်ပြထားတာပါရှင်အခုတော့ဦးကျော်စန္ဒရဲ့မြမအရေးတုံးသက်ချက်ကိုတင်ပြချင်ပါတယ်တေတန်နဲ့နိုင်ငံရေးကြေကွဲရွှေ့ခြင်းဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားပါတယ်ကိုကြည်မီနဲ့ကိုဖြိုးစရာတို့ဘောစစ်ကောင်းစီကတေတန်ချမှတ်တာဟာနိုင်ငံရေးအကျိုးအမြတ်တစ်စုံတရာရှိလိမ့်မယ်လို့ထင်လို့ ဖွဲ့ဥက္ကဋ္ဌတရားလွှတ်တော်ရှင်နေကြီးဦးချင်းမြင့်နဲ့ဦးကျော်စန္နာတို့ဆွေးနွေးတုံ့တက်ထားပါတယ်ရှင
်ဦးချင်းမြင့်ခင်ဗျာအခုမြန်မာနိုင်ငံမှာကိုဂျီမီနဲ့ဖြိုးစရာတော်တို့ပြည်ထောင်အမိန့်ချမှတ်ထားပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ပထမဆုံးသိချင်တာကသူတို့နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကအတိအကျပဲလို့ပြောကြလေအဲ့ဒီစကားရဲ့အဓိပ္ပာယ်ကဘာလဲဆိုတော့ဥပဒေရှုထောင့်ကပြောပြပါခင်ဗျာအကြည့်ရော
ဂျော်လန်ခွန်ရဲ့နေရာအမတော်စရင်ထုတ်ပြန်ကြီးတဲ့ကောင်းဆောင်ပေါ့ဦးချုံစော်မင်းထုံးကပြောလာတယ်ပေါ့ဗျာဒီကိုကျင်ကြီးနဲ့ဇီယာတော်ရဲ့နောက်တစ်ခြားနှစ်ယောက်ပေါ့ဗျာအဲ့ဒါမှလူသားမျိုးပါနှစ်ယောက်ကစစ်ကောင်စီကနေပြသူတို့ရဲ့သမားဆန္ဒကိုပြလိုက်ပြီးကျွန်တော်တို့အမှန်တကယ်ချုပ်ပေးကုတ်ပြင်မယ်။အဲလုံတော်လုံးကြီးတွေရအရင်ဦးစီးဆန္ဒကိုလုံတော်လုံးကြီးကလွတ်ဖို့လေ။ချွတ်ချလိုက်ပြီးလို့ဒီလိုထုတ်ပြန်ကြည့်ရပါတယ်။အဲလိုမထုတ်ပြန်ရင်တပတ်မှာအဲ့ဒီပြင်းတော့အကြီးခံမို့ပြင်းတော့ဆိုသူကကိုကျင်းလူကိုစီရတော်တို့အမှန်တကယ်ချုပ်ပေးမကုတ်မြတ်သေးဘူးလား။ဟာရီယာအဲဆိုပြီးတော့ဒီလိုမေးခဲ့တာရှိပါတယ်။အဲ့ဒီမှာတော့သူကမေးတဲ့အခါမှာမဖြေပဲနဲ့နောက်တစ်ပတ်ကျမှဖြေတော့ဒါကြီးကသူအပေးယူလုပ်ပြီးတော့ဒီလိုမေးတာတော့ဒီလိုဖြေတယ်ဆိုတာမျိုးလုပ်ချင်နေရတယ်။ဒါမျိုးအဲ့လိုဆိုလို့ချင်းချက်ချင်းပြောနေရတယ်။ချက်ချင်းမပြောနိုင်ဘူးအချိန်ယူပြီးတော့ဒုက္ခဖြစ်တာ။ဒါမေးတဲ့သူတော့မေးဖန်တာပြီးဖြေရမဖြေရမှာဆိုအထက်မင်းစောင်းလိုက်တဲ့အခါမှာသူတို့ကဒီလိုပြေးလိုက်သူပြောလိုက်တော့ရပါတယ
်။ဟုတ်လားသူတို့ရဲ့ဒီလိုပြောဆိုချက်ကိုဥပဒေသမားတယောက်အနေနဲ့သုံးသပ်ကြည့်မယ်ဆိုရင်တကယ်ကြိုးပြစီရင်မယ်ဆိုတဲ့အဓိပ္ပာယ်မျိုးကောက်ယူလို့ရပါလားခင်ဗျာဥပဒေရှုထောင့်က
ဥပဒေရှုထောင့်ကတော့နိုင်ငံတော်သမရအစီအစဉ်နဲ့ပြီးတော့ပယ်လိုက်ပြီးဆိုလို့ရှိရင်တရားစစ်တော်ဇုတ်ကတည်းကပြည်ထောင်ကြိုးပြဖို့အမိန်သူကထုတ်ပြရတယ်အဲ့လိုထုတ်ပြလိုက်ပြီးတော့ရှိတယ်ရာဇဝါပြင်လာတော့တလာကိုယ်တော့ပြန်ပါသူတို့ချုပ်ပေးခုပြထားတယ်ဒါကိုလုံးဝအဆင်ပြေမရပါဘူးဒါမျိုးတေးတန်းဆီနေတော့ချုပ်ပေးခုပြထားတယ်မဆိုင်ဘူးအဲ့လိုတေးတန်းအမိန့်တွေကိုအဆင်ပြေပြီးသွားပြီသမရလည်းပယ်လိုက်ပြီဆိုတဲ့အခါမျိုးမှာတော့အဲချုပ်အမှန်တကယ်ချုပ်ပေးခုပြဖို့တလာနဲ့တလာကိုယ်တော့အချိန်ဒီကြားထဲမှာခန္ဓာကိုယ်တိုင်းညာလေးဒေဝင်းတိုင်းညာလေးအသေးချင်းတိုင်းညာလေးအဲ့အဲ့လိုလို့ပေါ့အရေးအကြီးတိုင်းညာလေးအဲ့အဲ့လိုဆုံးပြပေါ့တုံတုံလုံးကြီးပြည်ဒါဆိုရင်တော့ပြုံပြီးစားကြညာလေးဆိုတာဒီမဲ့ပါပြောခြင်းလဲဆိုရက်နောက်ဆုံးအခွင့်အရေးတွေပေးပြီးရတော့အဲကိုမြတ်ထားရတော့ဟိုတော့ကထောက်ကွာရှိတဲ့မတိုင်ငါပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
တုံတုံလုံးကြီးကလှုပ်ထွက
်ဟုတ်ကဲ့ဆိုတော့အခုသူတို့ကိုသေးတန်းချမှတ်လိုက်တဲ့တရားရုံရဲ့လူလက်ခွင့်တရားစီရင်ရေးစနစ်ရဲ့အခြေအနေလည်းနည်းနည်းပြောပါစစ်ခုံရုံကအရဖက်တရားရုံကဘလောက်လွတ်လပ်မှုရှိတယ်လို့ညာထင်မိပါလေခင်ဗျာ
အဲ့ဒါနဲ့ဥရိရှိတော်ကပြုံးမယ်ဆိုရင်တော့ဒါလုံးဝတရားမျှတမှုရှိသူတို့ပြောတာကျွန်တော်တို့ကအဆင်ဆုံးအောင်လုံးလုံးသူတို့ပြောမဟုတ်ဘူးကျွန်တော်တို့ကဒီလုံထုံလုံးကြီးအရာဆို 心里他养的不一样的我说现在我买的你妈妈的你说我说你妈不一样的然后我说我说我说我说我说我说我说都会来的哎呦心里是养的那有苦感觉我去把我的不一样哎呦别来路啊那是空用啊你那时候嘛地上被来点水那妈的困难也多嘛对吧哎呦看这样了困难也多哎呦看没在公司的情况他不一样哎公司啊喽然后满意了在那边就在这里啊过去你也在那边啊把我们都服务哎都是爸妈来没在乎不如爸妈来爸妈咱们丢哎空间了嘛高个比较哎呦看这公司不谈了别来比出去别我拿来欧沙哈但是我的人要你啊超妙你一个三姐的那是啊这样子讲的不是一个那种啥你看到吧但是是他的朋友是他的朋友他会用的阿皮皮皮那是他们的妈呀他们的五年数的估计是没的那是阿皮皮皮皮阿那边的他们的就他们的他们的他们的阿那边的阿姨就他们的是没的啊你嘎啦一嘛怎么啦我拍的哦这公司啊认为是个啥的啊今天我来说物理啊电动里的托地部其他物理啊我盖不出来我今天说吧发表出来吧对呀
好的除了除了我虽然被人家这个 CNM CNM 说啊把它这公司也是什么把医院建成了那时候听说能让你对送车的包里不如就晒手的包 death penalty 有路能让大家买到还有送在不如洗碗的是吧这个你妈那个妈你没有过时间没钱买大了是不是那个也以为这个姑娘流水妈妈咋样
通过七十七老板也杀不了这一段有这个监督你过面上的人我们需要体验体验不能再来什么今天妈妈他有的过来妈冲下来这段的这一段你要到这一段的妈妈别哭但是这个妈妈不服过就是工业的喊的不能哭了哎呦给你背下来先就要弄的不单学生那三年的不愁的了比人比吧阿弥妈他们家也是的是阿弥陀阿弥看不到哎阿弥陀的时候不能不能不能干了下去啊那帮那三年的长我愁光了哎呀现在在打来保持哎呦把你的骨扔下来没人来说行了谁在家里的谁在超干里的因为阿爹拿六千蒙家的但他不记得他给他弄的是你的比如几把就把他有低靠机打了屁来的如果有六来年出现的把他屁来的没出来贵州山的人就能够听明差吧
如果我超看的路也是这么讲出路你那个虽然是人家来了三家来了我都是在不得抓了嘛所以我能跟大家听说的最多三步路的了如今什么你说老人不说到那说就没得不了就说我老家老家哈就说你要满他的压力车 backfire 过我刚才不过他去通知没路了路也不加了不仅仅不是说话了
啊
对于
下
来
了你啊对于下来了哎呦老人没说行对下来的话 MUG 啊我干嘛其实在那个动物园阿妈你让我在那找我们比较呢就哎对于谁家的嘛的哦，真有我的，我帮你讲了。啊，但他妈那边弄你的，这些我们都不算的了。原来爱的弄来没收 ，NUG 这些股不咋被你收，比如说皮亚皮来，到那边来呗，因为路塞车嘛，第三家啥我这公司，四年来东家嘛的，伢老没说的，俺们没有输那关的，我们那三关的输了，哎，那都是个季节都送小木鱼，都不是这边。他都说可怕一样哈比如一样的让人家一样的他大雕的人可怕一样的人家我现在是能够装的家的呀哎呀的场景嘛比如说弄你的哎那这地上恰恰如果我们慢走在哪里面可怕一样收银部比如人家收银部你在哪里有哎你哪里当然在要命里面啊不必要遇到机啊不去哪里面怎么打到开发雕那嘛的呀
我们的养活跟没人来读书啊you can like samra ba cha lai bi bi so ra lu gu pe dan go ni na sa na le le ro ta sa ta jong a phit pyang ma tha lai de so ra le si ba de so ra ai lo phit twa nai na chi ni ya go
ai la ya ai nong a yan ne twa bi to no to da nai ngan yi mu de chi de chang ma lu nai ngan yi ya pe phit tha ri nai ngan yi ya to mi chan na go pi da ri အဲ့အရာတွေကတော့ဖြစ်နိုင်စရာတော့ရှိပါတယ်။နိုင်ငံကြီးတို့လည်းပဲရာနှုန်းကတော့အရန်နှဲသွားတယ်ဆိုတဲ့ဟာကြီးတော့ဥပဒေရတော့တွေးရတယ်ပေါ့ဗျာ
။ဟုတ်ကဲ့ဆိုတော့အခုကိစ္စမှာတော့ဦးတည်မြင်ပြောသလိုပဲနိုင်ငံတော်သမ္မတအထူးတော့တို့မရောက်သေးဘူးပေါ့ဘိုးချုပ်မှုကြီးမင်းအောင်လှိုင်ရနဲ့ပြီးသွားတယ်နိုင်ငံတော်သမ္မတဦးမြင့်ဆွေစီကတစုံပြားမကြားသေးဘူးဆိုတာနည်းနည်းထပ်ပြောပါဦးဦးမြင့်ဆွေစီကိုသူတို့ရဲ့အယူခံမရောက်သေးဘူးဆိုတဲ့သဘောလား
ဥပဒေအရင်းဘဝနာတစ်ခုရှိတယ်ဆရာကပါလဲဆိုတော့ဦးမြင့်ဆွေကနေပြီးတော့အဲသူကသမ္မတအရာကိုတက်ယူလိုက်တယ်ပေါ့ဗျာအင်းအပြင်ဦးဝင်းမြင့်ရှိကအာနာကိုသူကလုလိုက်တဲ့သဘောပဲလူပြီးတော့သူကသမရတက်လို့ခင်ဗျာသမရတက်လို့ပြီးတော့ဘုံချုပ်မင်းအောင်နိုင်ကိုကဲခင်ဗျာအုပ်ချုပ်ရေးတရားစီရင်ဥပဒေကြီးကြီးဆိုတဲ့အစားအာဏာသုံးရက်ကတောင်းရှိချေကဥပဒေရပေးလိုက်အပ်လိုက်ရဲ့လို့သူကပြောတယ်တကယ်တော့မတော်ရှိချေကဥပဒေအညီဖြစ်တာမဟုတ်ဘူးအဲ့ဒီလိုပေးတာကဦးမြင့်ဆွေရတယ်ပေးခွင့်မရှိအခုဒီလိုဘုံချုပ်မင်းအောင်နိုင်ကနေပြီးတော့အတူအနေပြီးတော့အကုန်လုံးငါသေးတာအကုန်အတူရဆိုရမှာငါသေးတာလေးလည်းအတူပြုနိုင်တယ်ဆိုတော့ဒီဆွဲယူသွားမယ်ဆိုတော့ဒါဥပဒေနဲ့အမကြီးအဲ့အဲ့လိုမျိုးလို့တမရချီကိုတော့ရောက်ကိုရောက်ရမယ်အမရောက်ခဲနဲ့ဒါဒီအသေးတန်းကိုအတူပြုနိုင်ရင်တော့တဲ့အာနာကိုကျုပ်ကမင်းအောင်တာမရှိဘူးလို့ကျွန်တော်တို့ကတော့ဒီတိုင်းမြင်တယ်တချို့ကဘုံရှိတယ်သူ့အာနာပြေးတာသူတို့ပြောကြတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာအဲ့တော့ဦးကြည်မြင့်ရဲ့နောက်ဆုံးခံမှန်းချက်ကိုပြောပါတကယ်သေးတယ်စီးရင်မလားနောက်တနည်းနည်းနဲ့ဒီလိုလွန်ရင်းချက်တော့မင်းပေးမလားစသဖြင့်ပေါ့လေဘယ်လိုအဆုံးသတ်ရမလဲထင်ပါလဲ
အဲအဲ့ဒါတော့သူတို့ကဘာမှစိုးလုံရဲနေဆိုတဲ့ပြေချော်ထားတဲ့ဒုတိယဖြစ်တဲ့ကြောင့်မလုံဖူးလို့တော့တရားကလုံးပြောတယ်ဟလားမလုံပါစီနဲ့မလုံဖြစ်ပါစီနဲ့ဆိုတာတော့ဒီတော့တရားတိုင်းလုံးဆုတောင်းနေပေါ့ဗျာကျွန်တော်ပုံပုံတယောက်ချင်းအန်ဒီနဲ့အမင်းကိုထပ်ပြောပါအောင်ဆိုရင်တော့ကျွန်တော်ကတော့မလုံတန်ကောင်းဘူးလို့ဒီလိုလည်းယူဆနေပါတယ်ဗျာ
ကျောဇနာရဲ့မြမအရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။သောတာရှင်များရှင် FOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့ရတဲ့သောတာရှင်တွေနားထောင်လို့ရတဲ့သတင်းတွေကိုတောင်းယူလို့ရတဲ့ဆိုရင်တော့ FOA ရဲ့ email လိပ်စာက barmis@foanews.com ဖြစ်ပါတယ်။စာလိုက်ကနေပို့လို့ရရင်တော့ FOA မြန်မာပိုင်းစီစဉ်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးကိုပို့နိုင်တယ်လို့ FOA ရဲ့ Facebook Messenger ကနေလည်းဆက်သွယ်နိုင်ပါတယ်။အခုတော့အားကစားကဏ္ဍကိုထုတ်လင်းပေးချင်ပါတယ်။ဒီတပတ်မှာတော့ဥရောပဘောလုံးသမားအရွှေ့အပြောင်းစေကွက်တွေရဲ့နောက်ဆုံးအခြေအနေကိုကြားကြရမှာပါ။ကိုရနိုင်ကစူးစီးတင်ပြထားပါတယ
်။ဥရောပရဲ့နေရာဒီဘောလုံးသမားအပြောင်းရွှေ့စည်းကွက်ကိုဂျွန်လ10နှစ်မှာတရားဝင်စတင်လိုက်ပြီးတော့အခြေအနေကလည်းကစားသမားအပြောင်းရွှေ့တွေကိုခက်မြန်မြန်ပဲလှုပ်လာနေကြပါတယ်။ဒီထဲမှာပရီးမီးယားလိဂ်ကလီဗာပူးအသင်းကတော့အန်ဗီဂါဘာကစားနေတဲ့ဥရေတိုက်စစ်မှုဒါဝင်နူးနက်စ်ကိုဝယ်လိုက်ပါတယ်။လူနက်ကိုလီဗာပူးကိုရောင်းဖို့သဘောတူလိုက်ပြီးလို့ဘန်ဖီကာကဂျွန်လ17ရက်နေ့မှာတရားဝင်ချိန်ကြပါတယ်။အသင်းပြောင်းရွှေ့ခြင်းဖြစ်တဲ့လီဗာပူးကယူရို85တန်ပေးရမှာဖြစ်ပြီးတော့နောက်ပိုင်းမှာတော့သူ့ရဲ့အောင်မြင်မှုအခြေအနေပေါ်မှာမူတည်ပြီးတော့နောက်ထပ်ယူရို30လောက်အထိလည်းတိုးသွားနိုင်တယ်လို့ပြောထားပါတယ်။လူနက်ဆောင်ပြီးခဲ့တဲ့ဘောလုံးရာသီကပေါ်တူဂီအမှတ်ပေးဘောလုံးပွဲမှာဂိုးအများဆုံးသွင်းခဲ့တဲ့သူဖြစ်ပြီးတော့ပြိုင်ပွဲအလုံးမှာ34ကိုသွင်းခဲ့တာပါ။လူနက်ဆောင်တိုက်စစ်မှုဖြစ်နေရောတော်မှန်သာပါကစားနိုင်တဲ့သူဖြစ်တာကြောင့်ဒီဘုကနေဘိုင်ယန်မြူနစ်ကိုပြောင်းတော့မယ်လို့သတင်းတွေထွက်နေတဲ့ဒီနီကောတိုက်စစ်မှုမာနေနေရမှာအစားထိုးနိုင်ဖို့လဲရွေးတာဖြစ်ပါတယ်အခုလိုနူးနက်စ်ကိုခေါ်လိုက်ချိန်မှာပဲဘယ်လ်ဂျီယန်တိုက်စစ်မှုအိုရီဂီကတော့ဒီလစာချုပ်ကုန်တဲ့အချိန်မှာအသင်းကနေထွက်တော့မယ်ဆိုပြီးတော့ဒီဘုအသင်းကအတည်ပြုလိုက်ပါတယ်ခင်ဗျာဒီမှာမှာတော့ပရီးမီးယားလိဂ်ချန်ပီယံမန်စီးတီးအသင်းကနော်ဝေးတိုက်စစ်မှုအာလင်းဟာလန်ကိုဂျွန်လ17ရက်နေ့မှာသူတို့ရဲ့ကစားသမားအဖြစ်နဲ့တရားဝင်ကြေညာလိုက်ပါတယ်။မန်စီးတီးကိုဘာကြောင့်ပြောင်းလာရသလဲဆိုတာနဲ့ပတ်သက်ပြီးဟာလန်ကတော့အခုလိုပြောပါတယ
်။ First of all, my father, a little bit. I was born in England.
ပထမဆုံးတစ်ချက်ကတော့ကျွန်တော်အဖေကြောင့်နည်းနည်းပါပါတယ်။ကျွန်တော်ကိုအင်္ဂလန်မှာမွေးရာဖြစ်ပြီးတသက်လုံးစီးသီးအသင်းကိုအားပေးလာတာပါ။ပြီးတော့အသင်းအကြောင်းကိုလည်းကျွန်တော်ကောင်းကောင်းသိပါတယ်။ဒါပေမဲ့အဓိကအကျဆုံးနှစ်ချက်ကတော့ဒါကကျွန်တော်ရဲ့အိမ်လိုမျိုးဖြစ်နေတယ်လို့ စီတီအသင်းမှာကျွန်တော်အနေနဲ့အကောင်းဆုံးကစားပြီးတော့တိုးတက်လာနိုင်တယ်လို့ထင်ပါတယ်။အဲ့ဒီလိုမှမထင်ရင်ဒီကိုကျွန်တော်ဘယ်လာပါမလဲ။စီတီကတိုက်စစ်ကစားပြီးအဲ့ဒါကိုကျွန်တော်ကြိုက်တယ်။ပြီးတော့ကျွန်တော်ကလည်းတိုက်စစ်ကစားရတာကိုကြိုက်တယ်။အဲ့ဒီတော့ကျွန်တော်နဲ့အံ့ဝင်ပါတယ
်။ Yeah, as I said, I think I can develop a lot under Pep and in this club, so I think I can
ကျွန်တော်ပြောသလိုပါပဲ Man City နဲ့ Guardiola လက်အောက်မှာကျွန်တော်အနေနဲ့ဒီကအများကြီးတိုးတက်လာနိုင်တယ်လို့ထင်ပြီးဂိုးတွေလည်းအများကြီးသွင်းနိုင်မှုမျှော်လင့်ပါတယ
် Man City ကဥရောပရဲ့အကောင်းဆုံးလူငယ်တိုက်စစ်မှုတစ်ဦးဖြစ်တဲ့ Haaland ကို Euro တန်း60နဲ့ Dortmund အသင်းစီကနေဝယ်လိုက်တာပါ Man City နဲ့ Liverpool ကအခုလို Haaland နဲ့ Nunes တို့ကိုအသီးသီးခေါ်လိုက်တဲ့ပုံမှာ Spurs တိုက်စစ်မှု Harry Kane ကတော့
And yeah, like every season I've been playing, it's always been a tough battle to win that golden
boot. ကျွန်တော်ကစားခဲ့တဲ့ဘောလုံးရဒီတိုင်းမှာရှင်ဖနက်စုရဖို့ကအများကြီးခက်ပါလေ။ပြီးတော့ထိတ်တန့်တိုက်စစ်မှုတွေကလည်း Premier League မှာကစားခြင်းကြတာလေ။အခုအဲဒီကိုခေါ်လိုက်တဲ့ကစားသမားအတင်းတယောက်လည်းဆိုတော့ခက်နေဦးမှာပါပဲ။ကျွန်တော်တက်တော့ဒီလိုပြိုင်ဆိုင်မှုကောင်းနေရှိတော့ကစားသမားတယောက်အနေနဲ့အထောက်အကူဖြစ်စေပြီးပိုကောင်းလာအောင်တွန်းအားပေးပါလေ။ဆိုတော့ကျွန်တော်လည်းသူတို့နဲ့အကြိုက်နှွေးရအောင်မှာပေါ့။
တကယ်တော့ Haaland ရော Nunes ရောနှစ်ယောက်စလုံးကို Manchester United ကခေါ်ဖို့စိတ်ဝင်စားခဲ့တယ်လို့ခေါ်မယ်ဆိုပြီးတော့သတင်းတွေလည်းအတော်လေးဖတ်ခဲ့တာပါဒါပေမဲ့ Man U သင်းဟာ Haaland ကလည်းလက်လွတ်ခဲ့ရတယ်လို့အခု Nunes ကိုခေါ်ဖို့သတင်းတွေထွက်လာခဲ့ပြီမဲ့လည်းနောက်ဆုံးမှာ Liverpool အသင်းကခေါ်သွားတာဖြစ်ပါတယ်နောက်နေ့ပတ်သက်ပြီးတော့အားသာပွဲတွေကိုအမြဲကြည့်ပြီးအားသာဝါသနာရှင်တယောက်ဖြစ်တဲ့ကျွန်တော်ရဲ့ VOA ဝိုင်းတော်သားဦးတမောင်သားရဲ့အမြင်ကိုလည်းမေးကြည့်ထားပါတယ်
ကြ아이အခုဆိုရင်ဒီဥရောပရဲ့ဒီနေရာဒီဘောလုံးသမားအပြောင်းအလဲစီကဖွင့်လိုက်ပါတော့ Man City ကတော့ Haaland နောက်ဟို Liverpool က Nunes ကိုခေါ်လိုက်တယ်ဒါပေမဲ့ဒီနေရာမှာတခုကဒီကစားသမားနှစ်ယောက်စလုံးကို Man U ကခေါ်ဖို့သတင်းတွေတော်တော်လေးဖြစ်ပြီးမှသူတို့နှစ်ယောက်စလုံးကတစ်ယောက်က Man City ရောက်သွားတယ်နောက်တစ်ယောက်က Liverpool ရောက်သွားတယ်အရင်ကဆိုရင်တော့ရေဘူးရအဖြစ်တော့ဒီအဲ့လိုမျိုး Man U ကခေါ်မယ်ဆိုရင်ရောက်လာတာများတာပေါ့နော်အဲ့မဲ့အခုနောက်ပိုင်းတော့ဘောသမားတွေကဒီ Man City တို့ Liverpool တို့ကိုလည်းပို့ပြီးတော့စဉ်းစားလာတယ်အဲ့ဒီကိုသွားတာတွေလည်းတွေ့လာရတယ်ဆိုတော့ဒီပေါ်မှာဆရာဘယ်လိုသုံးသပ်မိလဲဘယ်လိုကြောက်လို့ထင်လဲ
နီးပြမတည်ငြိမ်တဲ့အတွက်ကြောင့်မလို့အဲကစားသမားတွေရဲ့အနေထားလည်းတည်ငြိမ်ငြိမ်မရှိဘူးလို့ပြောလို့ရတယ်ပေါ်တော့ဆိုတာအနိုင်ရှုံးစွာရှိတာပဲတခါတလေအဲအသင်းကရှုံးတာတွေဆက်တိုက်ဖြစ်တတ်တယ်ဒါပေမဲ့အဲ့ဒီလိုဖြစ်တဲ့အခါတိုင်းမှာမယူကဒီတက်တယ်ကိုဖြုတ်ပြတတ်တယ်ဖြစ်တတ်တာများတဲ့အတွက်ကြောင့်မလို့မတိမငြိမ်ဖြစ်တယ်လို့ယူဆရတယ်။ယုံကြည်မှုကင်းမဲ့သွားတာလို့ယူဆရတယ်။ဒါကြောင့်မို့ဘောလုံးသမားတွေကမလာချင်ရဘူးလို့ထင်တယ
်။နောက်တခြားရောဘာအကြောင်းတွေရှိနိုင်သေးလဲ
။အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့် Champions League မဝင်တာလည်းပါတာပေါ့နော်။နောက်တစ်ကြောင်းကတော့ဒီဘောလုံးမှာအသက်ရှာတဲ့မူဝါဒမှာနည်းနည်းကွာတယ်လို့ထင်တယ်။ဒီဘူမန်စီးတီးနဲ့ပေါ့။တနည်းပြောလို့ရှိရင်ကစားပုံနဲ့ကြိုက်တဲ့လူတွေကိုရွေးခေါ်တယ်လို့ထင်တယ်။မန်ယူမှာကအဲ့လိုဘောလုံးမှာတဲ့မွေးတဲ့မူဝါဒနဲ့ဌာနပေါ့နော်။အဲ့ဒါကလိုအပ်နေတယ်လို့ထင်တယ်။ဘောလုံးမှာတဲ့မွေးမြူပုံမှာလည်းမန်ယူနဲ့တခြားအသင်းကြီးတွေကွာချားမှုရှိတယ်လို့ထင်တယ်။
ပေးဘက်မှာတော့ဥရောပချန်ပီယံရီယယ်မက်ဒရစ်ကမော်နာကိုမှာကစားနေတဲ့ပြင်သစ်ကွင်းလယ်ကစားသမားအော်ရီလီယန်ချူအမေနီကိုယူရိုတန်း80နဲ့ဝယ်လိုက်ပါတယ်။ချူအမေနီကိုဝယ်ဖို့အတွက်နှစ်ဖက်အသင်းကြောင်းမှသဘောတူညီမှုရခဲ့ကြတယ်လို့နှစ်သင်းသလုံးကဂျော်လာ7ရက်နေ့ကကြေညာပါတယ်။အော်ရီလီယန်ချူအမေနီဟာအသက်22နှစ်သာရှိသေးပြီးတော့ရီယယ်ကသူ့ကို6နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်ပါတယ်။ရီယယ်သင်းဟာမနစ်ကလည်းပြင်သစ်လူငယ်ကစားသမားကာမာဗင်ဂါကိုခေါ်ယူပြီးတော့ကွင်းလယ်ကိုအားဖြည့်ခဲ့တာပါ။နီးပြားတွေဘက်မှာတော့ PSG အသင်းနဲ့နီးပြားမော်ရီစီယိုပိုချက်တီနိုတို့လမ်းခွဲတော့မယ်လို့သတင်းတွေထွက်လာနေပါဗျ။ပိုချက်တီနိုဟာ PSG အသင်းကိုနီးပြားဖြစ်ကင်တွယ်ခဲ့တဲ့တနည်းခွဲကြကာလအတွင်းမှာမနစ်ကတော့ပြင်သစ်ရှုံးထွက်ပလာနဲ့ဒီနေ့မှအမပေးချန်ပီယံဆုဖလာနှလုံးကိုရခဲ့တာပါ။ဒါပေမဲ့ PSG အသင်းချန်ပီယံလိပြိုင်ပွဲမှာအောင်မြင်မှုမရတာကအသင်းနဲ့လမ်းခွဲရတဲ့အကြောင်းဖြစ်တယ်လို့သုံးသပ်နေကြပါတယ်။သူနေရာမှာတော့ရီယယ်နီးပြဟောင်းစီတန်း၊ရိုမာနီးပြမော်ရီညိုနဲ့နီးစ်အသင်းနီးပြခရစ်စတော့ဂယ်ဂျီယေနဲ့ဂျာမန်နီးပြဟောင်းယခင်မလိုတို့ဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။ ဒီထဲမှာတော့ဇီဒန်ကရေဘန်အစားဆုံးဖြစ်နေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဇီဒန်နဲ့ PSG ကြားမှာအဆက်အသွယ်ဘာမှမရှိဘူးဆိုပြီးတော့ဇီဒန်ရဲ့အကြံပေးကညှင်းဆို့ထားသလိုအစောပိုင်းတုန်းကလည်းဇီဒန်ဘက်ကသူ့အနေနဲ့ PSG အစင်းထက်နာမည်ကမ္ဘာဖလားအပြီးမှာပြင်းထန်နည်းပြဖြစ်လာဖို့ပို့ပြီးတော့စိတ်ဝင်စားနေတယ်ဆိုပြီးတော့သတင်းတွေကဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်း PSG ဘက်ကတော့ဇီဒန်ကိုပို့ပြီးတော့စိတ်ဝင်စားတာကြောင့်ဇီဒန်အနေနဲ့လည်းPSG ကိုရောက်လာနိုင်ပြီအများကြီးရှိတယ်လို့သုံးသပ်ရမှာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အားကစားကဏ္ဍကိုကြားခဲ့ရတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်အဖက်မှာတွေ့ရတဲ့ထားရိုက်နာစီရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အတွက်တူကြည့်ရှုနိုင်ပါတယ် VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေသတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြင်းများချက်တွေကိုရမကနိုင်ငံတကာနဲ့ဒေတာရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစေဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြင်းများချက်တွေကိုလည်းကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအချက်အချို့ကိုကိုအောင်လုံကပြပြပေးပါရှင
်။ယူကရိန်းနိုင်ငံအတွက်စီးရီးကူညီဖြင့်နောက်ထပ်ဒေါ်လာတန်တထောင်ပေးရမယ့်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။ရုရှားရဲ့ကြည့်ချော်မှုတွေအရှင်ရောက်လုပ်ပြီးအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာအောင်မြင်မှုရဖို့ရည်မှန်းချက်နဲ့အမေရိကန်ကစစ်လက်နက်ပစ္စည်းတွေထောက်ပံ့နေရမှာဒီအချိန်ဟာအများဆုံးလည်းဖြစ်ပါတယ်လက်နက်ကြီးတွေကန်ယူရန်ဒေသကာဝေးလက်နက်ခရမ်းတွေအစစ်မြင့်ရော့ကက်ဒုံးလက်နက်စနစ်တွေပါဝင်တဲ့စီးရီးအကူအညီတွေဖြင့်တန်ရှင်းနဲ့တပ်သုံးရေးအရေးကြီးတဲ့စစ်ပဆိုင်ရာပစ္စည်းတွေခေလုံစရာနဲ့လိုအပ်တဲ့ပစ္စည်းတွေဝယ်ယူနိုင်မှုငွေသားပါဝင်လူသားချင်းစာနာမှုအကူအညီဒေါ်လာ225သန်းပေးရသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ယူကရိန်းပြည်သူတွေရဲ့ရေဆမ်းသတ္တိကျညာခံနိုင်စွာနဲ့ပိုင်းတက်ချက်တွေဟာကမ္ဘာကြီးအတွက်အားကျစရာဖြစ်နေလဲတမနာဂျိုးဘိုင်ဒန်ကကြေညာချက်မှာပြောဆိုခဲ့တာပါလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်နေတဲ့ယူကရိန်းပြည်သူတွေအတွက်မဟာမိတ်တွေမိတ်ဖက်တွေနဲ့အတူအမေရိကန်ကဆက်လက်ရည်တည်သွားမယ်လို့လည်းပြောဆိုထားပါတယ်အာဖဂန်တာလီဘန်တွေကိုတရားဝင်အသိမှတ်ပြုဖို့စဉ်းစားဦးမှာမဟုတ်ကြောင်းရုရှားကဗိုလ်ထုနေမှာပဲပြောဆိုလိုက်ပေမဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့အတွက်အာဖဂန်အာဏာပိုင်တွေနဲ့ဆက်ဆံမှုနိုင်ငံတော်များမှာတာဝန်ရှိတယ်လို့လည်းပြောဆိုလိုက်ပါတယ်တာလီဘန်တွေကိုတရားဝင်ဆွေးနွေးဖြင့်အသိမှတ်ပြုလက်ခံဖို့ရှိမရှိမေးမြန်းရမှာလက်တလုံးဆွေးနွေးနေရမျိုးမရှိတဲ့အကြောင်းအချင်းချင်းပြောကြားထားသလိုဘယ်ချင်းဖြစ်မလဲကြိုတင်ခံမှန်းတာလည်းအတိတ်ပဲမဲ့တဲ့လို့ရဖြစ်နေရုရှားဆွေးရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကမော်စကိုမြို့တော်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါပြီးခဲ့တဲ့နှစ်ဩဂုတ်လမှာအာဖဂန်နစ္စတန်နိုင်ငံကိုတင်ပြပြီးတဲ့နောက်အစိုးရတရားဖွဲ့ထားပြီးမှလည်းနိုင်ငံတကာကတော့တာလီဘန်တွေကိုတရားဝင်အသိမှတ်ဖြင့်တရားဝင်အသိမှတ်ပြုလက်ခံမထားကြသေးပါဘူးအမေရိကန်လောင်စာလုပ်ငန်းရှင်တွေအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တွေပုံမထုတ်လုပ်သွားကြဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်စတင်ချိန်ကလေးကအမေရိကန်ပြည်သူတွေစစ်ဆေးတွေစံရည်တွေတက်နေတဲ့တန်ခံနေရတဲ့အချိန်မှာလောင်စာလုပ်ငန်းရှင်တွေကတော့၃ဆလောက်အမျက်ထွက်နေတယ်လို့လည်းသမ္မတကပြောဆိုခဲ့ပါတယ်။ခိုင်မာတဲ့ရေရိုးအစီအစဉ်တစ်ရက်ကိုအစိုးရထံတင်ပြပြီးပြဿနာကိုအတူတကွလက်တွဲဖြေရှင်းကြဖို့လဲဗိုလ်ထုနေ့ကရင်းနှီးထုတ်လုပ်တဲ့လုပ်ငန်းခုနှစ်ခုကိုရေးသားတဲ့စာထဲမှာဖော်ပြထားတာပါ။အမေရိကန်မှာဓာတ်ဆီဈေးတွေကပြင်းပြတကလန်ကို5ဒေါ်လာလောက်ဖြစ်နေတာကြောင့်အမေရိကန်တွေအတွက်စီးပွားရေးအရာဝင်ထုတ်ဝင်ပို့ဖြစ်လာနေသလိုသမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တွေလာမဲ့တက်တန်းဝယ်ယူကပ်ပွဲမှာနိုင်ငံရေးအရာချင်းချမှုလည်းဖြစ်နေပါတယ်။အမေရိကန်မှာကုန်စည်နှုန်းကပြီးခဲ့တဲ့နှစ်ကနဲ့ရှင်ရင် 8.6% ရဲ့နှုန်းတက်လာကြောင်းတောက်ချန်နေတော့မှာပဲအစိုးရကသတင်းထုတ်ပြန်ထားပါတယ်။
တဲ့ရင်အချင်းတစ်ချုပ်ကတော့ကိုအောင်လင်ဦးကကြေညာပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအတန်ဖိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်တွေကို line to meter 24.50 နဲ့ line meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင် VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနှောင်းလာပါ
This program has come to you from the Voice of America, Washington.